Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ2018ခုနှစ်ဖေဖော်ဝါရီလ18ရက်နေ့ညတနင်္ဂနွေနေ့ VOA American အသံရဲ့မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ 9:00 အထိ American ပြည်ထောင်စု Washington မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line to meter 19 25 32နဲ့ line length meter 190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒီညနေပိုင်းအတွက်အစီအစဉ်မှုကကျွန်တော်ငိမ့်ချမ်းပါ
။ကျွန်မသင်္ကီထိုက်ပါရှင်။ American ပြည်ထောင်စု Florida ပြည်နယ်ကအထက်တန်းချောင်းပြစ်ခတ်မှုမှာကြိုတင်မကာကွယ်နိုင်ခဲ့တဲ့အတွက် FBI ကိုသမ္မတကအပြစ်တင်လိုက်ပါတယ်။အီရန်နိုင်ငံမှာတော့ပြည်ရင်းပြန်တမ်းတဲ့လေရင်တဆင်ဒီကနေ့ပြတ်ကျလို့လေရင်ပေါ်မှာလိုက်ပါသွားသူအလုံးတို့သေဆုံးခဲ့ရပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင
်ဟုတ်ကဲ့ပါဒီကနေ့အတွက်နားဆင်ရမယ့်သတင်းဆောင်မတွေမှာတော့ From Dictatorship to Democracy အာဏာရှင်စနစ်မှသည်ဒီမိုကရေစီသို့စာအုပ်ရေးသားခဲ့ပြီးမကြသေးခင်ကကွယ်လွန်သွားတဲ့ဒေါက်တာဂျင်းရှန်နဲ့သူမသေးခင်လွန်ခဲ့တဲ့9နှစ်လောက်ကတွေ့ဆုံမေးမြန်းခဲ့ရမှာတော့
The government is not as powerful as they also we say they are. The government and all top leaders have sources for their power.
အစိုးရတွေဟာသူဘာသာသူအာဇာအောနာအာနာဩဇာရှိတာမဟုတ်ပဲသူတို့ကိုထောက်ပံ့ထားတဲ့နေရာတွေရှိတဲ့အကြောင်းကိုဒေါက်တာဂျင်းရှက်ကဆွေးနွေးထားပါတယ်။အဲဒီနောက်ရွှေတူးတဲ့မိုင်းတွေအကြောင်းဒုတိယပိုင်းကိုမြမရေးရဆွေးနွေးခန်းအစီအစဉ်မှာနားဆင်ရမှာပါ။ဒုတိယပိုင်းမှာလည်းတနင်္ဂနွေညတိုင်းထုတ်လွှင့်ပေးနေကြဖြစ်တဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိင်ကြီးထိုင်တဲ့ကိုရန်နိုင်တို့ကတင်ပြပေးပါမယ
်။ပြီးခဲ့တဲ့သတင်းဘက်ကဖလော်ရီဒါပြည်နယ်အထက်တန်းချောင်းတစ်ခုမှာအသက်19နှစ်အရွယ်အမျိုးသားကလူစုလူဝေးတွင်ပြစ်ခတ်မှုမတိုင်ခင်အချက်ပြခဲ့တာတွေကိုသတိမထားခဲ့မိတဲ့အတွက်နိုင်ငံရဲ့ထိတ်တန့်တရားဥပဒေစိုးမိုးရေးဌာနကိုသမ္မတဒေါ်နယ်ထရန့်ကဝေဖန်လိုက်ပါတယ်။ဖလော်ရီဒါအထက်တန်းချောင်းကိုဝင်ရောက်ပြစ်ခတ်ခဲ့သူကကြိုတင်အချက်ပြမှုတွေကိုပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ဘက်ကသတိမထားနိုင်ခဲ့တဲ့ဟာဆိုရင်တိတ်ကိုဝမ်းနည်းဖို့ကောင်းချောင်းလက်သင့်ခံနိုင်စရာလည်းမရှိချောင်းမနေ့စနေနေ့ညနေခင်းမှာသမ္မတထရန့်ကတွစ်တာလူမှုကွန်ရက်မှာရေးသားခဲ့တာပါပူပေါင်းကြံစည်မှုမရှိခဲ့တဲ့ထရန့်ရွေးကောက်ပွဲမဲဆွယ်စည်းရုံးရဲ့အဖွဲ့နဲ့ရုရှားကြားပေါင်းကြံတာတွေကိုဖော်ထုတ်နိုင်ဖို့အချိန်ကုန်ခံကြိုးပမ်းနေတဲ့အကြောင်းတကယ်လို့ရမယ့်အလုပ်တွေကိုပြန်လုပ်ပြီးအလုံးဂုံယူရအောင်လုပ်ပါလို့သမ္မတထရန့်ကရေးသားခဲ့ပါတယ်။လူ18ယောက်သေဆုံးခဲ့ရတဲ့ Marjorie Stoneman Douglas အထက်တန်းကျောင်းမှာတနတ်သမားဝင်ရောက်ပြစ်ခတ်မှုမတိုင်ခင်သတင်းပေးချက်ကိုအရေးယူဆောင်ရွက်မှုမရှိခဲ့တဲ့အကြောင်း FBI ကပြီးခဲ့တဲ့တောက်ကြနေ့ကဝန်ခံထားတာပါ။တနတ်သမား Nicholas Cruz နဲ့နှိဆက်သူဆွေမျိုးတဦးကဒီဆဲချောတပ်ဟာလူတွေကိုတတ်ဖို့စိတ်ကူးနေတဲ့အကြောင်းနဲ့တခြားစစ်အနှောက်အယှက်ဖြစ်စရာအချက်လက်တွေကိုဇန်နဝါရီလ5ရက်နေ့မှာသတင်းပေးခဲ့တဲ့အကြောင်း FBI ကပြောဆိုထားပါတယ်။လူအများပြားကိုတတ်ဖြတ်နိုင်ခြင်းရှိသူအဖြစ်သတိပေးချက်တွေကိုတရားရဲဌာနနဲ့ FBI တို့ဘယ်လိုတုံ့ပြန်တယ်လဲဆိုတာကိုချက်ချင်းပြန်လည်သုံးသပ်ဖို့ရှင်းနေချုပ် Jeff Session ကလည်းညွှန်ကြားထားပါတယ်။ဘရော့ဝတ်ခရိုင်ထောက်မှာအာမခံမပေးဘဲဖမ်းခံထားရတဲ့ cruise ကတော့ AR-15 rifle နဲ့ပြစ်ခတ်ခဲ့တယ်ဆိုတာကိုဝန်ခံထားတဲ့အကြောင်းရဲတပ်ဖွဲ့ရုံးကပြောဆိုပါတယ်စီကံဖောက်မှုနဲ့ပြီးခဲ့တဲ့နှစ်ကကြောင်းထုတ်ခံထားရတဲ့ cruise ကတော့ကြိုတင်ကြံစီတက်ဖြတ်မှုဆွဲချက်18ခုနဲ့ရင်ဆိုင်နေရပါတယ်ရှင
်2016ခုနှစ်အမေရိကန်ရွေးကောက်ပွဲကိုနောက်ဆက်တယ်ဆိုပြီးရုရှားလူမျိုး13နဲ့ရုရှားကုမ္ပဏီ3ခုပေါ်ဆွဲဆိုချက်ဟာအရင်မရအဖက်မရမခိုင်မာတဲ့ကိစ္စဖြစ်တယ်ဆိုပြီးတော့ရုရှားကပြန်လည်တုံ့ပြန်ထားပါတယ်ဒီအတွက်ခိုင်မာတာနဲ့သက်တည်ပြပါဆိုပြီးတော့ရုရှားနိုင်ငံသားဝန်ကြီးဆာဂေးလက်ဘရော့ကအမေရိကန်တရားရေးဌာနနဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာတို့ကိုပြန်ပြီးတော့မေးခွန်းထုတ်ထားပါတယ်ကမ္ဘာနိုင်ငံခေါင်းဆောင်တွေတက်ရောက်နေတဲ့ဂျာမနီနိုင်ငံကမြူးနစ်လုံခြုံရေးညီလာခံအထက်မှာအခုလိုပြန်ပြီးတော့မေးခွန်းထုတ်လိုက်တာလည်းဖြစ်ပါတယ်ဆွဆွက်ချက်တွေချင်းညာချက်တွေဘသူမဆိုးကိုလိုချင်တာကိုပြောဆိုလို့ရနေတော့ဒီကိစ္စအပေါ်မှာဘလို့မှတုံ့ပြန်စရာမရှိဘူးလို့လည်းရုရှားနိုင်ငံသားဝန်ကြီးကပြောပါတယ်။ဘာမှခိုင်ခိုင်လုံလုံမရှိဘဲနဲ့တော့ဒါဟာအရင်မရအဖက်မြကိစ္စပဲဖြစ်တယ်လို့သူကပြောပါတယ်။အမေရိကန်အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့ဆွဲချက်ထဲမှာတော့2016ရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရစေဖို့အတွက်သရှိုလ်လုပ်မှုနဲ့ရာဇဝတ်မှုတွေကိုရုရှားဝါရဖြန့်ချီဌာနတစ်ခုကကြီးကြပ်ခဲ့တယ်လို့ဆိုထားပါတယ်။ဒီဆွဲချက်ကြောင့်အခုသတင်းပတ်တွင်ကမ္ဘာနိုင်ငံတွေကနိုင်ငံရေးနဲ့စစ်ကောင်းဆောင်တွေတုံ့ပြန်ကြစည်းဝေးနေတဲ့မြို့နယ်လုံခြုံရေးညီလာခံအတွက်မှလည်းထင်မှတ်မှုတွေဖြစ်ပွားခဲ့ပါတယ်။စည်းဝေးတက်ရောက်နေတဲ့အမေရိကန်အမျိုးသားလုံခြုံရေးချန်ပေဘိုးချုပ်ကြီးအိရှာမက်မော့စတာကလည်းစိုက်ဘာအင်တာနက်တွေလူမှုကွန်ရက်မီဒီယာတွေ သုံးပြီးသတင်းမှဖြန့်ချီတာမျိုးတွေတချို့လောက်တာမျိုးတွေကိုအမေရိကန်ပြည်အောင်စုအနေနဲ့ဖော်ထုတ်အရေးယူသွားမှာဖြစ်တယ်လို့ညီလာခံတက်ရောက်လာသူတွေကိုပြောခဲ့ပါတယ်။စိုက်ဘာလုံခြုံရေးဆွေးနွေးပွဲအတွက်ရုရှားရဲ့ပူးပေါင်းပါဝင်မှုကိုထောက်ခံတယ်အမေလိုအနောက်ဒီမိုကရေစီနိုင်ငံတွေကိုနောက်ဆက်နေတာတွေပေါ်မှာဖုံးကွယ်နေတာနဲ့ပတ်သက်လို့ရုရှားအနေနဲ့ရိုးသားသားရှိရမယ်ဆိုပြီးတော့မက်မာစတာကပြောကြားခဲ့ပါတယ်ခင်ဗျာ
ဂျာမနီနိုင်ငံမှာနှစ်စဉ်ကျင်းပတဲ့မြူးနစ်လုံခြုံရေးဆိုင်ရာညီလာခံကတော့ဒီနှစ်မှာ54ကြိမ်မြောက်ရှိလာပြီဖြစ်ပြီးကမ္ဘာကြီးဟာပိုပြီးအန္တရာယ်ကြီးလာပြီဆိုတဲ့ရှုမြင်ချက်တွေသီးသီးသာသာထွက်ပေါ်လာနေပါတယ်မြို့နယ်လုံခြုံရေးဆိုင်ရာညီလာခံမှာတော့ကမ္ဘာတစ်လောကနိုင်ငံရေးနဲ့စီးရေးခေါင်းဆောင်ဒါဇင်နဲ့ချီတက်ရောက်နေသလိုနိုင်ငံရေးသမားတွေသတင်းတောက်တွေနဲ့လုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေထောက်နဲ့ချီပြီးတက်ရောက်ကြပါတယ်။နိုင်ငံအလုံးအတွက်လူသားချင်းစာနာထောက်ထားမှုအတွက်အရေးကြီးတဲ့အချိန်မှာအခုလိုတွေ့ဆုံကြတာလို့အမေရိကန်မြို့သားလုံခြုံရေးအကြံပေး HR McMaster ကမနေ့စနေနေ့မှာတက်ရောက်လာသူတွေကိုပြောဆိုခဲ့ပါတယ်။ရန်လိုတဲ့အစိုးရတွေကြောင့်အရှေ့အလယ်ပိုင်းနဲ့အရှေ့မြောက်အာရှဒေသတွင်းမှာနိုင်ငံတကာလုံခြုံရေးကိုချင်းချမှုဖြစ်နေပြီးဒီချင်းချမှုကိုအလုံးရင်ဆိုင်နေရတယ်လို့အမေရိကန်မြို့သားလုံခြုံရေးအကြံပေး McMaster ကထပ်လောင်းပြောဆိုပါတယ်ညီလာခံတစ်ခုလုံးမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေအရေးကအဓိကအကြောင်းအရာဖြစ်ခဲ့ပါတယ်။တရုတ်နိုင်ငံကလည်းစောင်းပါရိတ်ချေသတိပေးပြောဆိုရမှာတော့မြောက်ကိုရီးယားအစိုးရကိုစီးပွားရေးအသက်ဆက်နိုင်အောင်ထောက်ပံ့နေကြတဲ့ဒီလိုနိုင်ငံတွေအနေနဲ့ကမ္ဘာတဝန်းဒဏ်ခတ်ပိတ်ဆို့မှုကိုလေးစားဖို့သူကတိုက်တွန်းတာပါ။ဆီးရီးယားနဲ့အီရန်အရေးကိုလည်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေးကထည့်သွင်းပြောဆိုခဲ့ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမှာတော့ပြည်နယ်အုပ်ချုပ်ရေးမှူးတူကသူ့ကိုယာရုကဖယ်ရှားတဲ့သမရအမိန်ကိုထပ်ပြီးတော့ဖီဇန်လိုက်တာကြောင့်ဒီနေ့တနင်္ဂနွေနေ့မှာနိုင်ငံရေးပဋိပက္ခတွေပို့ပြီးတော့ရှုပ်ထွေးလာနေပါတယ်။အာဖဂန်ပြည်တွင်းအုပ်ချုပ်ရေးပိုင်းတိုးတက်လာစေရေးဆောင်ရွက်မှုအနေနဲ့နိုင်ငံမြောက်ပိုင်းကဆမ်မန်ဂန်ပြည်နယ်အပါအဝင်ပြည်နယ်6ခုရဲ့အကြီးအကဲတွေကိုရွေးချယ်ခန့်အပ်ကြောင်းသမရအက်စ်ရက်ကာနီရဲ့ရုံးကမနေ့စနေနေ့ကခြေညာခဲ့ပါတယ်။ဒါပေမဲ့လို့ဆမ်မန်ဂန်ပြည်နယ်ကိုတနည်းနီးပါးကြာတာဝန်ယူနေတဲ့အုပ်ချုပ်ရေးမှူးအဗ်ဒူကာရင်ခေတမ်ကသူ့ကိုနှုတ်ထွက်ဖို့သမရရဲ့ညွှန်ကြားချက်ကိုလက်မခံဘဲပယ်ချကြောင်းခြေညာခဲ့တာဖြစ်ပါတယ်။နောက်ပိုင်းမြောက်ပိုင်းအာဖဂန်ပြည်နယ်အတွက်အုပ်ချုပ်ရေးမှူးသဖြင့်အဗ်ဒူလတက်အီဘရာဟီမီကိုဟိုအစိုးရကခန့်အပ်ခဲ့တာဖြစ်ပါတယ်။ဒီကနေ့ပြည်နယ်မျိုးတော်ကသတင်းစာရှင်းလင်းပွဲမှာတော့ဆမ်မန်ဂန်ပြည်နယ်အုပ်ချုပ်ရေးမှူးအနေနဲ့ဆက်လက်ဆောင်ရွက်မယ်လို့ယာရုကဖေရှားခန္ဓာရတဲ့အုပ်ချုပ်ရေးမှူးအဗ်ဒူကာရင်ခီဒမ်ကအခိုင်အမာပြောကြားခဲ့ပါတယ်။သူကပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်ကနေဖေရှားတဲ့အမိန့်ကိုမလိုက်နာတဲ့ဒုတိယမြောက်ပုဂ္ဂိုလ်လည်းဖြစ်ပါတယ်။ပထမဆုံးသူကတော့ဘော့ပြည်နယ်ရဲ့အုပ်ချုပ်ရေးမှူးအက်ဒမ်မိုဟာမက်နိုအဖြစ်ပြီးတော့သူကတော့ပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်73နှစ်ကျော်ကြာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။သမရဂါနီကသူ့ကိုဒီဇင်ဘာလမှာယာဒူးကနေဖယ်ရှားလိုက်တာကိုလက်ခံဖို့ငြင်းဆန်သူလည်းဖြစ်ပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ VOA မြန်မာဝိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အီရန်ပြည်တွင်းပြန်တက်တဲ့လေယာဉ်တစ်စင်းဇက်ဂရော့စ်တောင်တန်းတွေပေါ်မှာပြတ်ကျခဲ့ပြီးလိုက်ပါသွားသူ66ဦးစလုံးသေဆုံးခဲ့ရပါတယ်။လေယာဉ်ပေါ်မှာကလေးငယ်တဦးအပါအဝင်ခီးသည်60နဲ့လေယာဉ်အမှုတန်း6ဦးလိုက်ပါသွားတဲ့အကြောင်းအစမန်လေချောင်းလိုင်းတာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းမြို့တော်တီရန်ကနေကီလိုမီတာ560လောက်ဝေးတဲ့အစ်ဖာဟန်ပြည်နယ်ယဇူ့မြို့ကိုပြန်တန်းခဲ့တာဖြစ်ပါတယ်။လေရင်ပြက်ကျရာဒေသကိုကယ်ဆယ်ရေးအဖွဲ့တွေဆစ်လွတ်ထားတဲ့အကြောင်းအီရန်လာဂျန်နီအသင်းကပြောပါတယ်။ဒါပေမဲ့ရာသီဥတုဆိုးဝါးနေပြီးလေရင်ပြက်ကျရာဒေသအနီးကိုရဟတ်ယာဉ်တွေဆင်းလို့မရဖြစ်နေပါလေရှင်။
အစ္စရေးနဲ့ဂါဇာနယ်စပ်တိုင်းနာမှာစနေနေ့ကပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်အစ္စရေးစစ်သား၄ယောက်ဒဏ်ရာရပြီးတော့အိတ်တွေက၂ယောက်ကတော့စိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးကဂါဇာမှာရှိတဲ့ပါလက်စတိုင်းနေရာပြင်မှ၆ခုကိုစနေနေ့နောက်ပိုင်းမှာ၄ချောင်းကနေတိုက်ခိုက်တုံ့ပြန်ခဲ့ပါတယ်။ဒီတက်မှာလက်နက်ထုတ်လုပ်နေတဲ့နေရာနဲ့အစ္စရေးကိုဥတီပြီးတော့ဖောက်ထားတဲ့မီးအောက်လိုင်ကောင်းတွေလည်းပါဝင်တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အစ္စရေးရဲ့စီးနေတိုက်ခိုက်မှုအတွက်မှာပါလက်စတိုင်းလူမျိုးနှုတ်ဒဏ်ရာရခဲ့တယ်လို့ပါလက်စတိုင်းစစ်ဘက်တာဝန်ရှိသူတွေကပြောပါတယ်။ အစ္စလာမ်နဲ့ဟမတ်အဖွဲ့ထိန်းချုပ်ထားတဲ့ဂါဇာနဲ့ဒီထိစပ်နေတဲ့အစ္စရေးနယ်စပ်မှာဖြစ်ပွားခဲ့တဲ့ဒီပောက်ကွဲမှုနဲ့ပတ်သက်ပြီးတော့အခုချိန်ထိဘယ်သူမှတော့သူတို့ရဲ့လက်ချက်ဖြစ်တဲ့ဆိုပြီးတော့ပြောဆိုခြင်းမရှိသေးပါဘူး။ဒီပောက်ကွဲမှုဟာစနေနေ့နေ့လယ်ပိုင်းကခန်ယူနစ်မြို့ရဲ့အရှိတ်အချမ်းမှာဖြစ်ပွားခဲ့တာပါ။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူးကတော့ဂါဇာကမ်းမြောင်ဒေသနယ်စပ်မှာဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုကပြင်းထန်ပြီးတော့ဒါကိုတင့်တော်သလိုတုံ့ပြန်သွားမှာဖြစ်တဲ့ဆိုပြီးတော့စနေနေ့ကပြောကြားခဲ့ပါတယ်ခင်ဗျာ။
တိဘက်ဗုဒ္ဓဘာသာအထွတ်အမြတ်တစ်ခုဖြစ်တဲ့လာဆာမျိုးကဂျိုခန်ဖရာကျောင်းမနစ်စနေနေ့ကမိအကြီးအကျယ်လောင်ကျွမ်းခဲ့ပါတယ်။ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကမ္ဘာယဉ်ကျေးမှုအမွေအနှစ်အဖြစ်သတ်မှတ်ထားတဲ့သက်တမ်း1300ရှိပြီဖြစ်တဲ့ဘာသာရေးဖရာကျောင်းအကြီးအကျယ်ပျက်စီးခဲ့ရတဲ့မိလောင်မှုမှာထိခိုက်သေဆုံးမှုနဲ့ပတ်သက်လို့တော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင
်။ဒါကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကတင်ပြပေးခဲ့တာပါ။အခုအရင်ဆုံးကတော့ဒေါက်တာဂျင်းရှက်အကြောင်းကိုတင်ပြပါမယ်။လက်နက်နဲ့ဖိနှိပ်တဲ့အာဏာရှင်အစိုးရတွေကိုစန့်ကျင်ရမှာအကြမ်းမဖက်တဲ့နှလုံးရည်တိုက်ပွဲကသာအများဆုံးအနိုင်ရနိုင်တဲ့နည်းလမ်းဖြစ်တယ်လို့မကြသေးခင်ကမှကွယ်လွန်သွားခဲ့တဲ့အမေရိကန်ပြည်ထောင်စုမန်ဆာချူးဆက်ပြည်နယ်ဘော့စတွန်မြို့ Albert Einstein Institute ကဒေါက်တာဂျင်းရှက်ကပြောပါရတယ်။1993ခုနှစ်ကမြန်မာဒီမိုကရေစီရေလှုပ်ရှားမှုအတွက် From Dictatorship to Democracy အာဏာရှင်စနစ်မှသည်ဒီမိုကရေစီဆိုတဲ့စာအုပ်ကိုလည်းသူရေးသားခဲ့ပါရတယ်။ဂျင်းရှက်မကွယ်လွန်ခင်လွန်ခဲ့တဲ့9နှစ်လောက်က VOA American အသံတရုတ်ဌာနကသတင်းတောက်ဆူလီယီကတွေးဆမေးမြန်းခဲ့တဲ့အချိန်သူ့ရဲ့အကြမ်းမဖက်တဲ့လှုပ်ရှားမှုနီးနာတွေအကြောင်းသူ့ရဲ့အမြင်အယူအဆတွေကိုလည်းပြောပြခဲ့ပါတယ်။ကိုသိန်းထိုင်ဦးကတင်ပြပါလိမ့်မယ်
။အမေရိကန်ပြည်ထောင်စုအိုဟိုင်းယိုးပြည်နယ်မှာ1928ခုနှစ်ဇန်နဝါရီလကမွေးဖွားခဲ့သူအိုဟိုင်းယိုးပြည်နယ်တက္ကသိုလ်နဲ့လန်ဒန်အော့စဖို့တက္ကသိုလ်တွေမှာနိုင်ငံရေးသိပ္ပံဘာသာရပ်နဲ့ပညာသင်ကြားခဲ့ပြီးMassachusetts Dartmouth တက္ကသိုလ်မှာနိုင်ငံရေးသိပ္ပံဘာမောက္ခအဖြစ်လှူဆောင်ခဲ့သူဒေါက်တာဂျင်းရှက်ပြေနိုင်ငံရေးအန်တုမှုနီလန်းရဲ့ယူဆတွေကမြန်မာနိုင်ငံကဒီမိုကရေစီရေလှုပ်ရှားသူတချို့အပေါ်မှာရောကမ္ဘာနိုင်ငံအသီးသီးမှာအဖိနိုင်ငံဘွားကလွတ်မြောက်ရေးကြိုးပမ်းခဲ့သူတချို့အပေါ်မှာလွှမ်းမိုးခဲ့ပါတယ်။သူကနှစ်ပေါင်း80လောက်ဘဝတစ်လျှောက်လုံးအကြမ်းဖက်တဲ့နိုင်ငံရေးလှုပ်ရှားမှုနဲ့ရုန်းကန်တိုက်ပွဲတွေကိုသူတည်တနာလှုပ်ဖတ်မှတ်ပြုစုခဲ့သူလို့ Albert Einstein Institute ကမှတ်တမ်းတင်ပါတယ်။နိုင်ငံရေးအာဏာဆိုတာအုပ်ချုပ်သူကသာပိုင်ဆိုင်တာမဟုတ်ဘဲပြည်သူတွေရဲ့သဘောတူနာခံမှုနဲ့ဌာနဆိုင်ရာအသင်းအဖွဲ့အစည်းတွေရဲ့ထောက်ခံပေးမှုတွေအဓိကကျပြီးဒီကြားခံပေးထားတဲ့အဖွဲ့အစည်းတွေမယက်တည်နိုင်တော့တဲ့အခါမှာအုပ်ချုပ်တဲ့အစိုးရစနစ်ပြက်ပြားသွားတယ်လို့ဂျင်းဆက်ကယုံကြည်ထားသူပါအချမ်းမဖက်တဲ့နိုင်ငံရေးအန်တုမှုနီနာတွေကိုသူမြမပြည်အတွက်ရေးခဲ့တဲ့အာဏာရှင်စနစ်မှဒီမိုကရေစီသို့ဆိုတဲ့စာအုပ်ထဲမှာလည်းအဓိကရေးသားထားတဲ့အကြောင်းလွန်ခဲ့တဲ့9နှစ်လောက်ကတွေးဆမေးမြန်းခန်းတစ်ခုမှာ
is exemplified in my book and Jessica probably has another copy of that from dictatorship to democracy
ဒီကြောင်းကိုကျွန်တော်ရဲ့အာဏာရှင်စနစ်မှဒီဒီမိုကရေစီတို့ဆိုတဲ့စာအုပ်မှာလည်းဖော်ပြထားပါတယ်ဒီစာအုပ်ကိုကျွန်တော်မြန်မာပြည်အတွက်ရေးတာပါမြန်မာပြည်ဟာလည်းစစ်အာဏာရှင်စနစ်မှရောက်နေတဲ့အချိန်ပြည်ပရောက်နိုင်ငံရေးခေါင်းဆောင်တယောက်ဖြစ်တဲ့ခေတ်ပြိုင်သတင်းစာကိုထုတ်ဝေသူဦးတမဝင်းရဲ့တောင်းဆိုချက်အရမြန်မာပြည်သူတွေအတွက်ကျွန်တော်ရေးခဲ့တာပါထိုင်းမှာမြန်မာပြည်ဒီမိုကရေစီအတွက်လူရှားသူတွေနဲ့ကျွန်တော်တွေ့ဆုံခဲ့တာပါမြန်မာဘက်ကကရင်တိုင်းသားတွေထိန်းချုပ်တဲ့လူမြောက်နယ်မြေလို့သတ်မှတ်ထားတဲ့နေရာအထိကျွန်တော်သွားခဲ့ပါတယ
် This was written in 1993 but it was based upon at least two decades
ဒီစာကိုကျွန်တော် 1993 ခုနှစ်မှာရေးပါတယ်လွန်ခဲ့တဲ့အနှစ်20ကျွန်တော်ရဲ့သူတေသနရှာဖွေစုဆောင်းထားတဲ့အချက်တွေကိုအခြေခံပြီးရေးခဲ့တာပါခေတ်ပြိုင်ဂျာနယ်မှာဖော်ပြခဲ့ပါတယ်အင်္ဂလိပ်မြန်မာနှစ်ဘာသာပဲပထမထုတ်မယ်လို့ထင်ခဲ့တာနောက်ပိုင်းကရင်မွန်စတဲ့တိုင်းသားဘာသာတွေနဲ့ဘာသာပြန်ထုတ်ဝေခဲ့ပါတယ
်ဒီစာအုပ်ကိုလက်ဝဲထားရှိမှုနဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးလှုပ်ရှားသူတချို့လည်း1990ခုနှစ်တည်းအတွင်းနှစ်ရှည်ထောင်ထံတည်ချမှတ်ခံခဲ့ရပါတယ်သူ့ရဲ့ဂျမ်းမဖက်တဲ့နှလုံးရင်တိုက်ပွဲမှာဗျူဟာနီးနာစာအုပ်တွေကိုယူကရိန်းနဲ့ဘော်လ်ကန်ဒေသကနိုင်ငံတွေမှာလည်းဘာသာပြန်ထုတ်ဝေခဲ့ကြပါတယ်အာရာရှင်စနစ်ကိုစန့်ကျင်တဲ့လွတ်မြောက်ရေးတိုက်ပွဲမှာအကြမ်းမဖက်ဘူးဆိုတဲ့အခြေခံမူကိုခိုင်ခိုင်မာမာဆွဲကြိမ်မှုလိုတဲ့အကြောင်းချင်းဆက်ကသတိပေးပါတယ်
။ The government is not as powerful as they also we say they are. The government and all top leaders have sources for their power.
You can အစိုးရတွေကသူတို့ဘက်ကပြောသလောက်အာဏာရှိကြတာတော့မဟုတ်ပါဘူး။အစိုးရနဲ့အစိုးရခေါင်းဆောင်တွေကိုအာဏာရှိလောက်ကြားကန်ပေးတဲ့အရင်းအမြစ်တောက်တိုင်တွေရှိပါတယ်။ဒီအရင်းအမြစ်တွေကိုသိအောင်ဖော်ထုတ်ရပါတယ်။ဥပမာအဖြစ်တရားဝင်မှုလူသားရင်းမြစ်ဘျူရိုကရေစီစီးပွားရေးအရင်းမြစ် ဆက်သွယ်ရေးရဲစစ်တပ်နဲ့အခြားအရာတွေဒီအာဏာရဲ့အရင်းမြစ်တွေကိုတိပြီးတဲ့အချိန်ဒါတွေပဲကလာလဲဒီအာဏာအရင်းမြစ်တွေဟာလူထုအဖွဲ့အစည်းရဲ့ထောက်ခံပမှုမှုတွေဖြစ်နေတာကိုတွေ့ရပါတယ်အစိုးရကောင်းဆောင်တွေဟာပြည်သူတွေအစိုးရတွေနဲ့အစိုးရဌာနဆိုင်ရာအသင်းအဖွဲ့တွေအပေါ်မိခိုရက်တည်ရတယ်ဆိုတာတွေ့လာပါလိမ့်မယ်အာဏာရှင်ရဲ့အာဏာနဲ့လုပ်ပိုင်ခွင့်ကိုကန့်သတ်မယ်ဆိုရင်ဒီအရင်းမြစ်တွေကိုရှာဖွေကန့်သတ်ဖို့လုပ်ရပါလိမ့်မယ်ဒါဟာခမားလုံးနိုင်မဲ့ကိစ္စပါသူရဲ့အာဏာကိုအားနည်းသွားအောင်ပျောက်သွားအောင်ဘယ်လိုကန့်သတ်မလဲဘယ်လိုပိတ်ပင်မလဲဒီလိုနီးလန်းတွေကိုသုံးရတာပ
ါဒါပေမဲ့လည်းလွတ်မြောက်ရေးသမိုင်းဒီမှာအကြမ်းမဖက်တဲ့နှလုံးရည်တိုက်ပွဲတိုင်းအောင်မြင်မှုရခဲ့တာတော့မဟုတ်ပါဘူးထိခိုက်ဒဏ်ရာရတာဒီနှစ်ရှည်ထောင်ဒဏ်ချမှတ်ခံရတာဒီဒီလိုအဖြစ်တွေလည်းကြုံခဲ့ရပါတယ်ဒါကြောင့်မတက်တာတဲ့အခြေအနေမှာအကြမ်းဖက်တဲ့နီးနဲ့ပြန်ပြီးတုံ့ပြန်တာကပိုကောင်းတဲ့နီးတာဖြစ်မယ်ဆိုပြီးတွေးလာတာမျိုးတွေရောမရှိနိုင်ဘူးလားလို့သတင်းတောက်ကမေးပါတယ
် No.No, that's not true. In fact, your casualty rates with violent struggle and war are always huge.
မဟုတ်ပါဘူးဒါမမှန်ပါဘူးအကြမ်းဖက်တဲ့နီးနဲ့တုံ့ပြန်တဲ့လှုပ်ရှားမှုတွေမှာထိခိုက်ဒဏ်ရာရမှုနှုန်းကသိပ်ကိုကြီးပါတယ်အကြမ်းမဖက်တဲ့လှုပ်ရှားမှုတွေမှာလည်းအများအပြားထိခိုက်ဒဏ်ရာရတာမျိုးတွေရှိပါတယ်ရာနဲ့ချင်းပဲထောင်ကနန်းဖြစ်နိုင်မယ်ဥပမာတရုတ်ဒီ TNM ရင်းမြစ်လှုပ်ရှားမှုမျိုးပေါ့လေဒါပေမဲ့အကြမ်းဖက်တုံ့ပြန်တာနဲ့နှိုင်းရှင်ထိခိုက်ဒဏ်ရာမှုနှုန်းကမပြောပါလောက်ပါဘူး။ကိုကအကျန်းဖက်တယ်ဆိုရင်တော့စစ်သားတွေကလည်းပြန်ပစ်ဖို့စဉ်းစားမှာပဲ။အများကြီးပို့ပြီးအသက်ခံမှာပါပဲ
။တချင်ထဲမှာပဲအကျန်းဖက်နီလန်းတွေနဲ့လွတ်မြောက်ရေးလှုပ်ရှားမှုကိုအနိုင်ယူလိုက်တာကနောက်ထပ်အာဏာရှင်တယောက်ထပ်ပေါ်လာအောင်မွေးထုတ်လိုက်တယ်လို့ဖြစ်သွားနိုင်တယ်ဆိုတာကိုလည်းသူကသတိပေးပါတယ်။ဂျင်းရှက်ဟာအိုင်စတိုင်း၊မဟာတမဂန္ဒီ၊သောမတ်ဟော့ဗင်း၊ဟင်နရီဒေးဗစ်သော်ရူးနဲ့ဒေါက်တာမာတင်လူသာကင်းတို့ရဲ့သီအိုရီနဲ့တွေးခေါ်တွေကိုတသက်တာလုံးတစ်ဆိုင်မှမဲ့လေးလာစီးပုခဲ့သူဖြစ်ပါလေသူ့ကိုငြိမ်းချမ်းရေးနိုဘယ်ဆုချီးမြှင့်မှုအမြည်စင်းတင်သွင်းတာခံခဲ့ရပြီးအယ်ဟီဗရီငြိမ်းချမ်းရေးပညာရေးဆုနဲ့ Right Livelihood Award စတဲ့တသက်တာဒီမိုကရေစီရေးဆုတွေကိုချီးမြှင့်ခံခဲ့ရပါလေအသက်60ပြည့်မွေးနေ့အခမ်းအနားကျင်းပပြီးသိမကြခင်ဂျပန်တွင်မှာပဲပြီးခဲ့တဲ့ဇန်နဝါရီလ28ရက်နေ့ကမက်ဆာချူးဆက်ပြည်နယ်ဘော့စတန်မြို့ကနေအိမ်မှာငြိမ်းချမ်းစွာဆုံးမသွားခဲ့တဲ့အကြောင်းသူတည်ထောင်ခဲ့တဲ့Elva Einstein Institute ကကြီးညာခဲ့ပါလေခင်ဗျာ
။ကိုသိန်းထိုင်ဦးတင်ဆက်ပေးသွားတာပါ။အခုတနင်္ဂနွေညပိုင်းအထူးအစီအစဉ်ဖြစ်ရှေးမြန်မာမြင်းမင်းတွေလက်ထက်တဲကရွှေတူးလာခဲ့တဲ့ဝင်းတို့ပင်လယ်ကူးဒေသမှာလက်ရှိရွှေတူးဖော်နေတဲ့တခုတည်းသောကုမ္ပဏီရဲ့မိုင်းတာဝန်ခံအင်ဂျင်နီယာဦးသိန်းနိုင်ဦးကိုဒေါက်ခင်မျိုးသက်ကတွေ့ဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုတင်ဆက်ပေးလိုက်ပါရစေ။
တန်ရစားတာတွေ့ရှိမှုပါမူတည်ပြီးဇုံတွေခွဲထားတဲ့ထဲကရွှေတက်တူဇုံဟာတောင်ငုအရှိပဲမိုးတီမိုးမီရွှေတက်တူတိုက်ကနေကောလင်းဝင်းတို့မြောက်ဖက်ထိတောင်မြောက်နီးပါးတန်းနေတယ်လို့ဘူမိဗေဒပညာရှင်ဒေါက်တာဦးသိန်းကပြောပါတယ
်။နာမည်ကြီးပြီးတော့မှအရန်လက်ထွက်တဲ့ဒီရမက်တဲ့ရှိရာဒီမိုးတီမိုးမီကနေပြီးတော့မှဒီတောင်ဘက်ဆင်းသွားမယ်။နောက်ကြတော့မွန်ပြင်းနဲ့အထိသွဲတန်းနေတယ်ရွှေစုံပေါ့။နောက်အဲ့ရွှေစည်တွေကသပိတ်ချင်းသပိတ်ချင်းမျိုးနဲ့အထိလက်ဆက်သွားတဲ့ဟာပေါ့။ဆိုအများဆုံးကတော့အခုထုတ်နေတဲ့ဒီရမက်တဲ့အရှိပဲပေါ့။နော်မိုးထမိုးမီ
ရွှေကိုမြန်မာနိုင်ငံကြီးရဲ့အတော်များများမှာတွေ့ရပြီးစီးပွားဖြစ်တူးတဲ့မိုင်းတွေကတော့ကချင်ကင်းနဲ့မွန်ပြည်နယ်တွေအပြင်မန္တလေးတိုင်းစကိုင်းတိုင်းမကွေးတိုင်းပဲခူးတိုင်းနဲ့တနင်္သာရီတိုင်းတွေမှာတူးကြတာဖြစ်ပြီးအများဆုံးထွက်တာကတော့စကိုင်းတိုင်းနဲ့မန္တလေးတိုင်းပါပါ။စကိုင်းတိုင်းကောလင်းဒေသမှာတွေ့ရတဲ့ရွှေဟာကြောက်ပထိုးမိုင်းအရှိပဲ5ကီလိုမီတာလောက်မှာရှိတဲ့တောင်မြောက်နီးပါးတန်းနေတဲ့စကိုင်းပြည့်ရွေနဲ့ဆက်ဆက်မှုရှိနေပါတယ်။မူလရွှေဟာအ ਨੇ ကျကြောက်နေရောမီးတဲ့ကြောက်နေပါတွဲနေတတ်ပါတယ်။အနောက်ပိုင်းကဝင်းတိုပင်လယ်ဘူးရှန်ကလုံးဘက်တွေမှာဆိုရင်တိုးဝင်ဝင်းတိုမီးတဲ့ကြောက်ဆိုင်တူတွေနဲ့တွဲတွေ့ရလို့ရှိပြီးအရှိပိုင်းကောလင်းကြောက်ပထိုးဘက်မှာတော့မလဲကြောက်လွှာစင်တဲကဆီလီကာကျွဲတဲကြောက်လိုအ ਨੇ ကျကြောက်တွေနဲ့တွဲပြီးတွေ့ရတတ်ပါတယ်မြန်မာနိုင်ငံမှာပထမဆုံး open pit mine မြေပေါ်မိုင်းဖြစ်တဲ့1982ခုနှစ်ကစတင်ခဲ့တဲ့ကြောက်ပထိုးရွှေတက်တူမိုင်းဟာကောလင်းမြို့နယ်ထဲမှာရှိပါတယ်ရွှေကိုငွေကြီးအာဆင်နစ်နဲ့အန်တီမိုနီတွေပါတဲ့တွင်းထွက်တွေနဲ့တွဲပြီးတွေ့ရတတ်ပါတယ်မီးတဲ့ကြောက်နဲ့ဖြစ်စေအ ਨੇ ကျကြောက်နဲ့ဖြစ်စေဘဲကြောက်နေပဲတွဲနေနေမျောရွှေဖြစ်နေမျောပါပြီး gravel beds လို့ခေါ်တဲ့တွဲဆက်မှုမရှိတဲ့ အရွယ်ဆုံးကြောက်ရွံ့တွေနဲ့အတူရှိနေတတ်တာပါဒါကိုဖြုံးတိုက်လို့ခေါ်ပါတယ်ဖြုံးတိုက်တွေကိုအများအားဖြင့်ဆက်တွေနဲ့ထိုးပြီးရေဖြောကြပါတယ်ဖြောထားတဲ့ဖြုံးမြေစာတွေကိုဆက်ထိုင်ထားတဲ့နေရာရောက်အောင်ရေအားလူအားသုံးပြီးရွှေ့ယူကြတာပါဖြုံးမြေစာကိုနေရာရွှေ့ပြီးဆက်နဲ့ဆုပ်ပြီးတူးရီယူတဲ့အတွက်ရွှေတူးလောက်ွက်တွေမှာဂျန်ကြီးတွေဖြစ်ပြီးကျန်းရစ်လေးရှိပါတယ်တူးယူထားတဲ့မြေစာတွေကိုဆက်စီကိုရောက်မှဆက်အားနဲ့ဆုပ်တင်ကြတာဖြစ်ပြီးဆုပ်တင်လိုက်တဲ့မြေစာကိုတော့ဆက်အပေါ်ကမျောစလားကွက်ထဲရောက်အောင် PVC ပိုက်တွေနဲ့ပို့ပေးရပါတယ်မျောစလားထဲမှာရေဖြော်ထားတဲ့ဗျုံးစာတွေကိုဒေါင်းတစ်ခုနဲ့စောင်းထားတဲ့မျောရင်အတိုင်းဆင်းစေပြီးရွှေကိုဖမ်းကြပါတယ်ဒီမျောစလားထဲမှာဂုံအိတ်ချကော်စောစာတွေခင်းထားတယ်လို့အရှိန်ထိန်အတားကလေးတွေလှုပ်ထားတာမို့မြေစာဖြော်ရည်ထဲမှာပါတဲ့အလေးစီးတတူတွေဟာရေးစည်းနဲ့အတူပါမသွားတော့ပဲကပ်ပြီးကြံနေတတ်ပါတယ်။နောက်ဆုံးမှာကော်စောအိတ်ဖက်တွေမှာကြံနေရတဲ့အလေးစီးမှန်သမျှကိုခါပြီးယူကြတယ်လို့ရေးနဲ့ဆေးချပြီးလဲယူပါတယ်။ဒီအလေးစီးတွေထဲမှာရွှေကိုရောပြီးဖမ်းမိနေတဲ့အတွက်ကျင်ခွက်ကိုသုံးပြီးကျင်ယူကြပါတယ်။ဒီလိုဗျုံးဆုပ်တာမျောတိုက်တာကိုပင်လယ်ဘူးနဲ့ကော်လင်ဂျာမြို့တွေနဲ့ခုနှစ်မိုင်လောက်အကွာအတွင်းမှာကားအင်ဂျင်အပါအဝင်ဆက်အကြီးအသေးဆက်မျိုးစုံကိုသုံးပြီးရွှေထုတ်နေကြတာဖြစ်ပါတယ်။အင်ဂျင်ပါဝါကြီးရင်ရေအားပိုသုံးပြီးမြေစာတွေများများဖြိုပေးနိုင်ပါတယ်။အရက်ခေါ်ရွှေမျောတိုက်ကြတဲ့အခါမှာအဓိကကမြေစာများများဖြိုနိုင်ရင်ရွှေများများရတာမို့မြစ်ချောင်းတွေရဲ့အနေထားနဲ့ဝန်းကျင်ပျက်စီးမှုတွေပိုးပြီးများနိုင်ပါတယ်။ကောလင်းကနေပင်လယ်ဘူးအသွားကားလန်းတစ်ဘေးမှာစီးဆင်းနေတဲ့ချောင်းထဲမှာစနစ်တကျမဟုတ်ဘဲဆက်အားကိုသုံးပြီးရွှေရှာဖွေတူးပေါ်မှုတွေကြောင့်မြေစာပုံတွေ၊ချိုင်းတွေနဲ့ချောင်းရဲ့ရေစီးကြောင်းအနေထားတွေပြောင်းလဲကုန်တယ်လို့ကဘာပြိုကျတာတွေပြင်တရားနဲ့ကားလန်းတွေကိုပါထိကိုက်တံမျိုးတွေဖြစ်လာစေတာပါလက်လုံလက်စားဒေသခံတွေဟာမြစ်ချောင်းရှိရာနေရာတဝက်ဆက်သေးသေးလေးတွေနဲ့ဒီလိုရွှေကိုမျောတိုက်ပြီးစားဝတ်နေရတဲ့ရှာဖွေစားတောက်ကြတယ်လို့ဆက်အားမတတ်နိုင်သူတွေကတော့ချောင်းရင်နဲ့အတူမျောပါပြီးတင်နေလေးရှိတဲ့ရွှေကိုတနိုင်တပိုင်းကျင်ယူကြပါတယ်။ရွှေကျင်တဲ့အခါမှာယမနီသားနဲ့လှုပ်လေရှိတဲ့ပေါ်ပါလှတဲ့ကျင်ခွက်ကိုတုံးကြပြီးကျင်ခွက်ထဲမှာရွှေအမုံတချို့ကိုမြင်ရတတ်တယ်လို့တချို့ကတော့မမြင်နိုင်ပါဘူး။အဲ့ဒီမြင်ရမမြင်ရရွှေမုံတွေကိုဗရားနဲ့ဆုပြီးဖမ်းကြတာပါ။ဆုထားတဲ့ဗရားရည်ကိုထိပိတ်ဆက်လို့ပိတ်စိမ်းပါအစနဲ့ပြန်ဆစ်ပြီးတော့ညှိယူရပါတယ်။ဒီခါမှာရွှေမုံလေးတွေကိုဗရားကငုံထားတဲ့အတွက်ဗရားအယောင်တိုင်းပဲမြင်ကြရပါတယ်။ဒါကိုအပူပေးပြီးဗရားမှုလိုက်တဲ့အခါမှာတော့ဗရားကလွင့်သွားတာမို့ပြန်ဝါသွားပြီးရွှေကိုရပါတယ်။ဒေသခံအများစုဟာရွှေဖမ်းလို့ရတဲ့ဗရားကတင့်တယ်။ဗရားစရဲ့အန်ဒီကိုမသိကြတာများပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကကျောက်ပထိုးမှာရွှေကိုရွှေတစ်ထက်ကျောက်တစ်ထက်ရှိနေတာမျိုးတွေ့ရတတ်တယ်လို့30သားလောက်ရှိတဲ့ကျောက်တစ်လုံးကနေရွှေ5ချက်သားလောက်ထွက်တဲ့အထိပါဝင်နှုံးများခဲ့တယ်လို့ဒေသခံတွေကပြောပါတယ်အခုချိန်ထိလည်းဒီဒေသမှာတနိုင်တပိုင်းရွှေရှာဖွေကြသူတွေအများပြားရှိနေစေဖြစ်ပြီးကောလင်းကကျပ်ပထိုးဒေသမှာတော့အမှတ်နှစ်တက်တူရင်းက1982ခုနှစ်ခရဲကစတင်တူဖော်ခဲ့တယ်လို့2009ခုနှစ်မှာပုဂ္ဂလိကကုမ္ပဏီထာဝရနဲ့ဖက်ဆက်လုပ်ကိုင်ခဲ့တာဖြစ်ပါတယ်တူဖော်ရရှိတဲ့ရွှေတွေကိုကျပ်ပထိုးရွှေတန့်စင်ဆက်အောင်မှာတန့်စင်နေတာပါဒီဆက်ယုံကထွက်တဲ့ညဉ့်ညမ်းနဲ့ဆက်ယုံဆွန့်ပစ်ရေးတွေကြောင့်လင်းမီရီပျက်စီးရတာနှစ်အတော်ကြာကလေးကလို့ပြောသူကတော့ဇင်မင်းချုံရွာကဥနဲ့ပြပါ
ရေနဲ့တွေ့လို့ရှိရင်ဒီကသူတို့အစိတ်တော်မဟုတ်ဘူးဗျာပထမကြထားတဲ့အစိတ်နဲ့ဆိုတော့မြေနဲ့ကတဟတာမဖြစ်တစ်ဖက်ဖက်ကွာကြတာ
မြေကွာကြဟာ
အဲ့ဒါအောက်လက်တီးပြုတ်ပြုတ်ကြပြီးတော့ကွာကြတယ်ဟုတ
်ဟုတ်အဲ့ခါမှာဘာထိခိုက်လဲမြေတွေကွာကြတော့
အနံကြတော့မထွက်လာတော့ဘူးဒီစပါ။အ
ော်။
ငုတ်တုတ်မတည်တာတမယ်လောက်ပဲရှိတော့။အဲ့လိုဖြစ်တာ
။ကွာကြရဆိုစပားကွာကြ။
စပားအလက်တီအောက်လက်တီပြုတ်ပြုတ်ကြတာ၆ထဲ၆ထဲ
။စပားအလက်တီကအဖက်လိုက်ကွာကြတယ်။အော်ဟုတ်ကဲ့ဟုတ်။ဟိုရင်ပေါ့အခုဥရောပစပားဆိုင
်။ချင်းတုံးခေါ်တာပါ။ချင်းတုံးနဲ့တဲ့တာ။ချင်းတုံးဆိုင်တာ
။ချင်းတုံးဒီတတိသလုံးမှာချင်းတုံးဆိုင်ကြတ
ယ်။ပတ်ချက်လေးကချင်းတုံးလေး
။ချင်းတုံးလေးဆိုင်တယ်။ဆိုတော့အဲ့ဒီလူမျိုးဟိုဖြစ်လာတာဘယ်လောက်ကြာပြီလဲ။
อ่ามาตรงมาเนี่ย30ลောက်กะမျောထားတယ်อ่ะဆိုတော့လောက်ရှိတော့မှာလဲ5 6နှစ်ရှိပြီတလူဖြစ်ဖြစ်နေတာ
ကျောက်ပထိုးမိုင်းရဲ့မြောက်ဖက်မှာ တန်းစင်ဆက်ယုံထွက်ရေးစစ်ကန်ရှိပြီးဒီကန်ဟာကြောက်ဦးချောင်းဘေးမှာရှိပါတယ်။ကြောက်ပရိုးဆက်ယုံကတောင်ပိုင်းမှာမြောင်းဖောက်ပေးထားပြီးညအချိန်မှာစွန့်ပြေးကိုထုတ်ပစ်လေရှိတယ်လို့အဲ့ဒီရေထဲမှာဆက်ယုံအညစ်အကြေးတွေပါတဲ့အတွက်အယောင်ရဲရဲဖြစ်နေတာတွေ့ရတယ်လို့ဒေတာကန်တွေကပြောပါတယ်
။ကျွန်တော်ဒီချောင်းကြီးကိုတော့တပ်ထုမှန်ဘက်ကဆင်းလာတဲ့ချောင်းကိုကျွန်တော်ဆင်းလက်ချောင်းလို့ခေါ်ပါတယ်။ဆင်းလက်ချောင်းရဲ့အခြေအရဆိုလို့ရှိရင်ကျွန်တော်တို့ဘီယောလမ်းမကြီးရဲ့အဆုံးထိအောင်ဆယ်မိုင်ထီအောင်လို့ကျွန်တော်တို့တတ်မှတ်ထားတာတွေ့ရှိရပါတယ်အခုလက်ရှိဒီဘက်ကလာတဲ့ကျွန်တော်တို့မင်းဝံတောင်ကြားရေဖြစ်တဲ့ကျွန်တော်တို့အော်ဂန်နစ်မြေဆွေးတွေပါပါလာတဲ့ရေကောင်းရေသန့်တီကျွန်တော်ဒီနေရာမှာလာဆုံပါတယ်အဲ့လို့ဆိုဒီနေရာမှာလာဆုံတဲ့အတွက်ကြောင့်မို့ဒီရေဆိုးတွေကဒီနေရာမှာအထိုင်လျောက်အားဖြင့်တော့ဒီမှာဖုံးနှွမ်းရေနဲ့ကျွန်တော်တို့ကောင်းတဲ့သဘာဝရေနဲ့ဒီမှာလာဆုံတဲ့ကျွန်တော်တချို့သားငါးလေးတွေဒီနေရာမှာရှိပါတယ်အဲ့လို့ရှိတဲ့ခါကျတော့ဓာတ်ဆီးအလုံးပြင်းပြင်းမပြင်းကိုကျွန်တော်ဒီသားကအတိအနေနဲ့ဘယ်လိုသိရလဲဆိုဒီဓာတ်ဆီးအတွက်ငါးတွေကတည်ကြည်ပစ္စည်းရပါတယ်နောက်သက်သုံးရေကျွန်တော်တို့တိမကုန်းရွာဟာဆိုလို့ရှိရင်ရွာချောင်းရဲ့ကျွန်တော်တို့ရွာလေကောင်တဲ့တဲ့မှာလို့ပဲကျွန်တော်တို့ကထောက်သွားတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကျွဲနွားများလဲများအခိုက်တကျွန်တော်တို့ရွာထဲကိုဒီချောင်းကကြီးတဲ့မောင်းတွဲနေရဖြစ်တဲ့ကြောင့်ကျွဲနွားဆိုရင်ရေမတော့မိအောင်ကိုအတင်းနှင်းကမောင်းပြီးတော့မှဒီနှာခေါင်းပိတ်သဘောမျိုးနှာဖောက်ဆွဲပြီးတော့မှဒီမောင်းသွားရမှရှိပါတယ
်အခုလိုထိခိုက်မှုတွေရှိနေချိန်မှာပဲကြောက်ပထိုးဆယ်ုံကိုအကြီးချဲ့ဖို့လှုပ်လာတယ်လို့ဆယ်တော်ကြီးကနေတွဲပြီးဖြန့်ပြူးပေးနေတဲ့လျှက်စစ်ဓာတ်အားအတွက်လိုင်းအသစ်တွဲဖို့ဖိအားပေးချိန်ချောက်မှုတွေပါရှိလာတယ်လို့ခနဲရော်သားကိုထေးတင်ကပြောပါတယ
်ဒီအလဲပင်လိုင်းကိုကမဖြိုးမလုတ်မတတ်စင်ရောဒီဖြတ်မယ်ယူရော်သားတွေအလုံးကြီးချင်းချောက်ပြီးထောက်တယ
်ကြောက်ပထိုးဆယ်ုံကိုတိုးချဲ့ဖို့အတွက်လုပ်နေတာဟာရေစိုးတွေစီးဆင်းမှုပိုးပြီးများလာနိုင်တာမို့ဒီကြက်အိုးချောင်းရေကိုအားထားနေရတဲ့ရွာတွေကလည်းစိုးရိမ်နေကြတာဖြစ်ပါတယ
်လက်တွန်းဘက်ကလေးတွေချပြီးတော့မှလက်တွန်းဘက်ကဆိုလို့ရှိရင်အနည်းဆုံးကျွန်တော်တို့6ပေအမြင့်ဆုံးမှကျွန်တော်တို့9ပေလောက်ဖွဲထားရေအနည်းရှိပါတယ်အဲ့ဒီရေလေးတို့ကျွန်တော်တို့ပိုက်မှာပေါက်ကလေးဖောက်ပြီးတော့မှသုံးပြုနေရဖြစ်တဲ့အတွက်ကြောင့်မို့ဒီဓာတ်ဆေးပါတဲ့အနေနဲ့တည်းကအန်တရအများဆုံးဖြစ်နိုင်တဲ့အနေအထားမှာရှိနေတဲ့အတွက်ကြောင့်မို့ကျွန်တော်တို့ကဒါအခုလိုတင်ပြခြင်းဖြစ်ပါတယ်နောက်ပြီးတော့မှဒါဆိုလည်းစိုးရိမ်ရတဲ့အနေအထားနောက်တစ်ခုတချို့ဆိုလို့ရှိရင်ဒီ6ကဘာတစ်ချောင်းလို့မှရှိပါတယ်ဆရာတို့ဒါပိုက်တင်တဲ့အကုန်လုံးကျွန်တော်တို့တွေ့တန်းထားတွေတွေ့ပါလိမ့်မယ်အဲ့ဒီတော့ဒါဟာအချမ်းမရဲ့အန်တရဟာလူမှုပေါ်မှာဒီကုမ္ပဏီရဲ့ဆိုးကျူးပေးတဲ့ဒီဓာတ်ဆေးရဲ့ပြင်အားတွေကြောင့်မို့ဒါဘလောက်တောင်တယောက်နိုင်နေဆိုတာကတော့ကျွန်တော်တို့ဒါအဖြေရောတော့ကျွန်တော်တို့တိကျမပြီးပါဘူးဒါပေမဲ့အန်တရရှိနေတဲ့အနေအထားမှာတော့လက်တွေ့တာဆရာတို့အနေနဲ့အမြင်တွေ့နိုင်မှာပဲဖြစ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်
။ကြောက်ပထိုးမိုင်းကိုအခုတာဝန်ယူထုတ်လုပ်နေတဲ့ထာဝရကုမ္ပဏီတဲကိုရွှေတန့်စင်တဲ့အနေအထားသိရအောင်တွားရောက်ကြည့်ရှုခွင့်တော့မရခဲ့ပါဘူး။ဒါပေမဲ့စက်ယုံကြောင့်ပဝန်းကျင်ထိခိုက်မှုမရှိအောင်စ조사နေကြောင်းနဲ့ဒေတာရင်းဖွံ့ဖြိုးရေးတွေအတွက်လှုံ့ဆော်ပေးနေပါတယ်လို့ထာဝရကုမ္ပဏီကအကြီးတန်းတာဝန်ခံတဦးကပြောပါတယ်။တောက်သုံးရေးအတွက်တောက်ရေခံတွေနဲ့အဝီးစီဒွင်းတွေတူးပေးနေတယ်လို့ဝင်းကျင်ကျေးရွာဆက်တရွာကိုဖွံ့ဖြိုးရေးအတွက်2သိန်းစီပေးလှူနေပြီးကျောင်းဆရာတွေကိုတစ်လ2000စီထောက်ပံ့ပေးနေတယ်လို့လည်းပြောပါတယ်။ဒါအပြင်ပဝန်းကျင်ထိန်းသိမ်းရေးအတွက်ကျွန်းပင်နဲ့ရေထိန်းအမြင့်ရှေပင်တွေကိုစိုက်ပျိုးပေးတယ်လို့ကုမ္ပဏီရဲ့လုပ်ငန်းတွေကိုစောင့်ကြည့်ကြီးကျက်တဲ့အစိုးရအဖွဲ့တွေအများအန်းစစ်ဆေးနေပါတယ်လို့လည်းဆိုပါတယ်။ဒီကုမ္ပဏီနေနဲ့လှုံ့ဆော်ပေးတဲ့အပိုင်းတွေရှိပေမဲ့လုံလောက်မှုမရှိသေးတယ်လို့ဒေသခံတွေနဲ့ပွန့်ပွန်လင်းလင်းဆွံ့ရင်းညှိနှိုင်းမှုတွေလုပ်ဖို့အတွက်လိုနေသေးတယ်လို့ကန္တာခင်တောင်သူလေသမားတမကကိုတီထောင်သူကိုမြတိန်ထွန်းကပြောပါတယ
်။သူတို့တွေပြည်စည်းခဲ့တဲ့နှစ်ပေါင်း30ကျော်ကြာကာလဘယ်သူလောက်ခဲ့သည်ဖြစ်စေဒီမိုင်းလုပ်ငန်းစဉ်ကြောင့်မိုင်းပလန်ကြောင့်ဖြစ်တာဖြစ်တဲ့အတွက်ကျွန်တော်တို့ကမိုင်းပလန်ကိုလည်းညှို့ထိုးတယ်။ဒီမိုင်းအစီအစဉ်ကြီးကိုလည်းညှို့ထိုးတယ်။အဲ့တော့မိုင်းအစီအစဉ်ကြီးကြောင့်ထိခိုက်ခဲ့တဲ့တောင်သူလေသမားတွေကိုနဲ့နာမှုကဘယ်အစိုးရလက်ထက်မှာမှပိတ်ဆတ်ခဲ့တာမရှိတဲ့အတွက်ဘယ်နည်းနဲ့ပေးမလို့ဥပဒေနည်းဥပဒေအတိုင်းပေးမလားထောင်ဝင်ညှိနှိုင်းပေးချေမလားဘယ်လိုပုံစံမျိုးနဲ့ကူညီနိုင်မလဲ။တနည်းနည်းနဲ့ကူညီတဲ့နယ်ပေါ့နော်အဲဒုတိယချက်ပေါ့
မြောက်ဖျားကမဲစာတောင်အပါဝင်တောင်တန်းတွေပတ်လဲဝိုင်းနေတဲ့ဒီကောလင်းဝန်းတို့ဒေတာဟာရွှေအမြောက်အများထွက်တဲ့တာယာလှပတဲ့ဒေတာတစ်ခုဖြစ်ပါတယ်ဒီဒေတာဝန်းကျင်မှာတူးဖော်နေတဲ့ရွှေတက်တူမိုင်းကရားနဲ့ချီးပြီးရှိနေတာမို့ဒီလိုတူးဖော်မှုတွေကနေသဘာဝဝန်းကျင်ကိုရောဒေတာခံတွေကိုပါမထိခိုက်စေဖို့အတွက်အရေးကြီးပါ
တယ်ရွှေတူးပေါ်တဲ့အကြောင်းဒေါခင်မျိုးသက်မေးမြန်းထားတာကိုဒုတိယပိုင်းအဖြစ်နှาศင်ခဲ့ရတာပ
ါ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနှาศင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နှาศင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါခင်ဗျာ2018ခုနှစ်ဖေဖော်ဝါရီလ16ရက်နေ့တနင်္ဂနွေနေ့မြန်မာစံတော်ချိန်ညနေ9:00နာရီခွဲရှိနေပါပြီ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32နဲ့လိုင်းလက်မီတာ190တို့ကနေည10နာရီအထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်တင်ဆက်ပေးသွားမှာပါအခုအရင်ဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ပါမကြသေးမီရပိုင်းနေအတွင်းကနောက်ထပ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့မွန်ပီတစ်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးနဲ့မြန်မာအစိုးရကြားအပြည့်အခက်ရက်စဲရေး NCA စာချုပ်မှာလက်မှတ်ရေးထိုးနိုင်ခဲ့တာဟာမြန်မာစစ်တပ်ရဲ့ထိုးစစ်တွေကြောင့်မသေးမချာမရေမရာဖြစ်နေတဲ့မြန်မာငြိမ်းချမ်းရေးဖြစ်စဉ်အပေါ်ဒေါ်အောင်ဆန်းစုကြည်ဘက်ကလက်ဆုပ်လက်ကင်ပြနိုင်တဲ့အောင်ပွဲအဖြစ်သုံးသပ်သူတချို့လည်းရှိနေပါတယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတကယ်ပဲတိုးတက်လာပြီလားဆိုတဲ့ခေါင်းစဉ်နဲ့ဒီအပတ်မှာတော့ဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားပါဗျာ။မန်းအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါဗျာခင်ဗျာ
။ပြီးခဲ့တဲ့ဖေဖော်ဝါရီ23ရက်ဗိုလ်ချုပ်ဆန်းမွေးနေ့ကနေပြည်တော်မှာအစိုးရနဲ့တိုင်းရင်းသားအဖွဲ့နှစ်ဖွဲ့တိုင်းပြည်လုံးဆိုင်ရာအပြည့်အစုံစာချုပ် NCA လက်မှတ်ရေးထိုးပွဲကြီးကြီးကျယ်ကျယ်ခံခံနနာကျင်းပခဲ့ပါတယ်အစိုးရသည်တက်လာတဲ့2016ခုနှစ်ဧပြီလကစဒေါန်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်အကောင့်ထဲပေါ်နေတဲ့ငញ្ញမ်းရေးလုပ်ငန်းစဉ်တိုးတက်မှုမရှိဘူးတိုးတက်မှုနှေးကွေးနေတယ်ဆိုတဲ့ဝေဖန်မှုတွေရှိနေချိန်ကုလိုမွန်ပြည်သက်ပါတီနဲ့လာဟုအဖွဲ့နှစ်ဖွဲ့ NCA လက်မှတ်ရေးထိုးလိုက်မှုဟာအစိုးရသည်ရဲ့ငញ្ញမ်းရေးလုပ်ငန်းစဉ်မှာတိုးတက်မှုတွေရှိနေပါတယ်ဆိုပြီးပြသစရာနမူနာတစ်ခုဖြစ်စေခဲ့ပါတယ်ဒါပေမဲ့ဒါဟာငញ្ញမ်းရေးလုပ်ငန်းစဉ်မှာတကယ်ပဲထင်ရှားတဲ့တိုးတက်ဖြစ်ထွန်းမှုဟုတ်ပါရဲ့လားရှေ့လားလားဘာတွေဖြစ်နိုင်မလဲဆိုတာကုရဘလေးလာသုံးသပ်တင်ပြသွားပါမယ
်လက်မှတ်ထိုးထားတဲ့နှစ်ဖွဲ့မှာမွန်ပြည်သက်ပါတီဟာနိုင်ငံရေးပါတီလက်နက်ကိုင်တပ်ဖွဲ့နဲ့အဲ့ဒီတပ်ဖွဲ့ကထိန်းချုပ်တဲ့နယ်မြေရှိတဲ့အဖွဲ့ဖြစ်ပါတယ်လာဟုဒီမိုကရက်တစ်အစည်းအရုံးကတော့ပြပရောက်နိုင်ငံရေးအဖွဲ့အစည်းတစ်ခုပါဒီအတွက်မွန်ပြည်သက်ပါတီ NCA လက်မှတ်ထိုးတာဟာအရေးကြီးပြီးဘာကြောင့်လက်မှတ်ထိုးရတယ်လဲဆိုတာအရင်စမ်းစစ်ကြည့်ဖို့လိုပါတယ်မွန်ပြည်သက်ပါတီဟာအရင်သမရဦးသိန်းစိန်အစိုးရလက်ထက်ကတည်းကအစိုးရနဲ့အပြစ်ခတ်ရစဲရေးသဘောတူထားတဲ့အဖွဲ့အစည်းဖြစ်ပြီး NCA စာချုပ်ကိုညှိနှိုင်းပြုစုကြရမှာအခြားသောလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အတူပါဝင်ခဲ့တဲ့အဖွဲ့ဖြစ်ပါတယ်2015ခုနှစ် NCA လက်မှတ်ထိုးကြတော့အားလုံးပါဝင်နိုင်ခြင်းမရှိလို့ဆိုတဲ့အကြောင်းပြချက်အောက်မှာ KIA ကချင်လက်နက်ကိုင်အဖွဲ့ SSPP ရှမ်းလက်နက်ကိုင်အဖွဲ့တွေနီးတူလက်မှတ်ရေးထိုးရမှာမပါဝင်ဘဲခြံနေရစ်ခဲ့တဲ့အဖွဲ့ပါနောက်ပိုင်းညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်ဖြစ်အစိုးရနဲ့ NCA လက်မှတ်ထိုးနိုင်ရေးဆက်ပြီးညှိနှိုင်းရမှာပါဝင်ခဲ့ပါတယ်။အဲ့ဒီအချိန်က NCA မှာပါဝင်လက်မှတ်ထိုးနိုင်ရေး UNFC ဘက်ကအချက်၈ချက်တင်ပြတောင်းဆိုခဲ့ပါတယ်။အဲ့ဒီတောင်းဆိုချက်အပေါ်မူတည်ပြီးအစိုးရနဲ့ UNFC 18လအတွင်း၈ကြိမ်တွေ့ဆုံဆွေးနွေးမှုရှိခဲ့ပါတယ်။ဒီကြားတဲ့ UNFC တဲကနေ KIO အပါအဝင်လက်နက်ကိုင်အဖွဲ့တချို့နှုတ်ထွက်သွားတာကြောင့်အခုနောက်ဆုံးမွန်ပြည်သက် KNY အမျိုးသားတွတ်တက်ရေးပါတီ KNPP ရခိုင်အမျိုးသားကောင်စီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးစုစုပေါင်း၄ဖွဲ့ပဲကျန်ရစ်ပါတယ်။အဲ့ဒီတဲကမှမွန်ပြည်သက်နဲ့ KNY နှစ်ဖွဲ့ပဲလက်နက်ကိုင်တပ်ဖွဲ့နဲ့နယ်မြေရှိတာပါ။ဒီအခြေအနေအောက်မှာမွန်ပြည်သက်ပါတီနဲ့လာဟုအဖွဲ့NCA လက်မှတ်ထိုးရဖို့အချိန်ကြီးဖြစ်လာတာပါ
အခုလို NCA လက်မှတ်ထိုးပွဲမတိုင်ခင်မွန်ပြည်သက်ပါတီဟာသူ့ရဲ့ရဟန်းရှင်လူပြည်သူလူထုတွေနဲ့တွေ့ဆုံမှုတွေသဘောထားတောင်းခံတာတွေလုပ်ပါတယ်မွန်ပြည်သူလူထုရဲ့သဘောထားကတော့ NCA စာချုပ်ကိုလက်မှတ်ထိုးပြီးအစိုးရနဲ့ညီညာရေးလုပ်ဖို့ပါပဲအကြောင်းကတော့မြန်မာနိုင်ငံတောင်ပိုင်းကရင်ပြည်နယ်မွန်ပြည်နယ်တနင်္သာရီတိုင်းမှာလက်နက်ကိုင်အဖွဲ့တော်တော်များများရှိပေမဲ့မွန်ပြည်သက်ကလွဲရင် KNU အပါအဝင်အခြားလက်နက်ကိုင်အားလုံးလိုလို NCA လက်မှတ်ထိုးထားပြီးသားဖြစ်နေလို့ပါပဲအဲလို NCA လက်မှတ်ထိုးထားပြီးမတရားသင်းကနေပယ်ဖျက်ထားပြီးဖြစ်တဲ့လက်နက်ကိုင်အဖွဲ့တွေထိန်းချုပ်ရနယ်မြေကပြည်သူတွေဟာငိုကားလို့အကြောက်တရားလွှမ်းမိုးမှုတသက်အောက်မှာနေထိုင်ရတာမျိုးမဟုတ်တော့ပဲကူတန်းသွားလာလောက်ကင်စားတော့ကိုဘွားကိုတိုးတက်ရေးအတွက်အထိုက်လျောက်လောက်ကင်လာနိုင်ပါတယ် လမ်းမဆက်သွယ်ရေးတွေအရင်ကထက်ပိုကောင်းမွန်လာတာကလည်းအဲ့ဒီအချက်ကိုအထောက်ပံ့ဖြစ်စေပါတယ်။ဒါတွေကိုနေမြတစ်ဆက်တစ်ဆက်တည်းဖြစ်တဲ့မွန်လူတုကလည်းသိမြင်ပြီးအဲ့လိုညဉ့်ညံ့ရေးမျိုးလိုလားကြပုံရပါတယ်။ဒီလိုနဲ့မွန်ပြည်သူပါတီဟာသူ့ပြည်သူလူထုရဲ့အကျိုးကိုရှေ့ရှုပြီးအခုလို NCA လက်မှတ်ထိုးရေးလမ်းကြောင်းပေါ်ကိုရောက်လာတာပါ။ချုပ်ပြီးပြောရရင်အစိုးရနဲ့ညဉ့်ညံ့ရေးကော်မရှင်ရဲ့စွမ်းဆောင်ချက်တွေကြောင့်မွန်ပြည်သူပါတီ NCA လက်မှတ်ထိုးလာတာမျိုးမဟုတ်ပဲညီညာရေးယူထားတဲ့ဒေသတွေကပြည်သူလူထုအခြေအနေမျိုးမွန်လူထုကလိုလားတာကြောင့်လို့ဆိုရင်ပုံမှန်ပါလိမ့်မယ
်တကယ်တကယ်ညီညာရေးမှာထူးခြားတဲ့တိုးတက်မှုကိုပြဖို့ဆိုရင်တော့ KIA ကချင်းလက်နက်ကိုင်အဖွဲ့လိုမျိုးနဲ့အပြစ်အခက်ရစဲမှုလုပ်နိုင်တာ NCA ထိုးလာအောင်ဆွဲဆောင်နိုင်တာနိုင်ငံရေးစပွဲဝိုင်းပေါ်ရောက်အောင်စည်းရုံးနိုင်တာစတာတွေလုပ်နိုင်ဖို့လိုပါတယ်။တပြိုင်တည်းတအန်းပလောင်အဖွဲ့လို AA အဖွဲ့လိုမျိုးနဲ့တွဲဆုံညှိနှိုင်းနိုင်ခဲ့ရင်လည်းငြိမ်းချမ်းရေးအတွက်တိုးတက်မှုတွေပါပဲ။အကြောင်းကတော့တက်မတော်နဲ့အဲ့ဒီအဖွဲ့တွေမကြာခဏဆိုသလိုထိတွေ့တိုက်ပွဲတွေဖြစ်နေကြပြီးအဲ့ဒီအခြေအနေတွေကနေမြေဒေသမအေးချမ်းမှုကိုဖြစ်နေစေလိုပါပဲ။ပြည်ကရေ NCA လက်မှတ်ထိုးပွဲကြီးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်မိကွန်းပြောပါရယ်သူ့မိကွန်းရဲ့အဓိကဆိုလိုရင်းကတော့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့အပြစ်ခက်ရစဲမှုခိုင်မြဲအောင်လုပ်မယ်နိုင်ငံရေးဆွေးနွေးမှုတွေဆက်လုပ်မယ်ကျန်တဲ့အဖွဲ့တွေနဲ့ထိတွေ့ပြီးတော့လဲ NCA လက်မှတ်ထိုးလာအောင်စူးစမ်းသွားမယ်ဆိုပြီးဖြစ်ပါရယ်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်မိကွန်းကလည်းအလားတူပါပဲဒီအတွက်အစိုးရဘက်မှ NCA အပြင်အခြားလမ်းကြောင်းတစ်စုံတရာမရှိဘူးလို့ဆိုလိုရလဲရောက်ပါတယ်။အခြားတစ်ဖက်မှာတော့မြန်မာနိုင်ငံရဲ့အင်အားကြီးလက်နက်ကိုင်အဖွဲ့အစည်းတွေဖြစ်တဲ့ဝမိုင်းလာကချင်စတဲ့အဖွဲ့တွေဟာမြောက်ပိုင်းမဟာမိတ်အဖွဲ့အနေနဲ့စုဖွဲ့ပြီးသူတို့တွေကိုတပ်ပေါင်းစုအနေနဲ့တွစ်ဆုံခွင့်ပေးဖို့ NCA မဟုတ်တဲ့အခြားလမ်းကြောင်းတစ်ခုခုနဲ့ညှိနှိုင်းဖို့တောင်းဆိုထားပါတယ်။အခုလက်ရှိအစိုးရဘက်ကတော့အဲ့ဒီအဖွဲ့တွေစုပေါင်းထားတဲ့မဟာမိတ်အဖွဲ့ကိုလက်ခံတွစ်ဆုံဖို့အစီအစဉ်မရှိသေးသလို NCA မဟုတ်တဲ့အခြားနည်းလမ်းတစ်ခုခုရှာဖွေဆွေးနွေးဖို့လည်းလက်ခံပုံမရပါဘူး။ဒီအတွက်ငင်းငယ်ရေးလုပ်ငန်းစဉ်တွေဆက်ပြီးခက်ခဲနေဦးမယ်အနေအထားတွေ့မြင်နေရပါတယ်
။မြန်မာငင်းငယ်ရေးအတွက်အဖြစ်နိုင်ဆုံးနည်းလမ်းကတော့မြန်မာနိုင်ငံမြောက်ပိုင်းကလက်နက်ကိုင်အဖွဲ့အစည်းတွေ NCA လမ်းကြောင်းပေါ်ရောက်လာအောင်အစိုးရနဲ့တပ်မတော်ဘက်ကအလုံးနဲ့သက်သေပြခြင်းပါပဲ။အဲ့ဒါကတော့လက်နက်ကိုင်တိုင်းသားတွေနဲ့ NCA လမ်းကြောင်းအတိုင်းဆွေးနွေးညှိနှိုင်းနေစဉ်ကာလမှာကိုပဲနိုင်ငံရေးအရာတိုးတက်ဖြစ်ထွန်းမှုရှိတယ်ဆိုတာပြသဖို့ပါ။တိုင်းသားတွေနဲ့ညှိနှိုင်းအလုံးစုံပြည်လည်မှုရမှFederal Democracy ပြည်တော်စုကိုစပြီးတည်ဆောက်ကြမယ်ဆိုတာမျိုးတဲ့ခုချိန်ကစပြီးအကောင့်ထဲပေါ်သွားကြဖို့ပါအဲ့ဒီထဲမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတပ်မတော်အနေနဲ့နိုင်ငံရေးနယ်ပယ်ထဲအများကြီးဝင်ရောက်နေရာကနေနောက်ဆုတ်ပေးရေးစတာတွေလည်းပါဝင်ပါတယ်ဒါတွေကိုလက်တွေ့လောက်ကင်ပြသနိုင်ခြင်းမရှိခဲ့ရင်ငြိမ်းချမ်းရေးရဖို့ဆိုတာလည်းလွယ်ကူမှာမဟုတ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
မြန်မာငြိမ်းချမ်းရေးအကြောင်းဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားထောင်ခဲ့ရတာပါအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ရမှာပါမအေးတန်နာကျော်ကစီစဉ်တင်ဆက်ထားပါတယ
်မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာမှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်မြန်မာသချင်းချစ်တဲ့သောရရှင်တွေအတွက်လည်းမြန်မာသချင်းလေးတစ်ပုဒ်နဲ့မေတ္တာဒေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်နော်။အခုတော့သောရရှင်တွေ VOA အစီအစဉ်ကိုနားဆင်ပြီးရေးလာကြတဲ့စာတွေကိုအရင်ဖော်ပြပေးသွားချင်ပါတယ်။ကိုကြီးကျော်ဆိုတဲ့သောရရှင်ကျမတို့ VOA မြန်မာပိုင်းလူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Facebook စာမျက်နှာမှာလာပြီးတော့ရေးသွားတာကတော့ VOA is broadcasting VOA အစီအစဉ် VOA ကအတန်လွင့်ထုံးလွင့်ချက်တွေကိုနားဆင်လာခဲ့တာသူအသက်15နှစ်ခရဲကပါတဲ့ Radio လေးတစ်လုံးနဲ့နားဆင်လာတာပါကျွန်တော်ကအမှန်ကန်တိကျမြန်ဆန်တဲ့သတင်းတွေကိုအထူးယုံကြည်ပါတယ်ဆိုပြီးတော့ကိုကြီးကျော်ကရေးလာပါတယ် Ever Love ဆိုတဲ့သောရရှင်ကတော့ VOA ကိုထောက်ခံပါတယ်အမှန်တရားကိုတင်ပြပေးတာအတွက်ကျေးဇူးတင်ပါတယ်ကိုလျှောက်နေတဲ့လမ်းကိုပဲဆက်လက်လျှောက်လမ်းမှာလို့ရေးလာပါတယ်။ကျမတို့ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သောရရှင်တချို့တုံ့ပြန်ပြီးတော့ရေးလာကြတာတွေကိုလည်းဖော်ပြပေးကြပါတယ်နော်။ကိုအောင်ထွန်းလေးဆိုတဲ့သောရရှင်ကတော့ကျမတို့ VOA ကနေပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကျမရဲ့အစီအစဉ်ကိုနားဆင်ပြီးတော့စာရိုးလေးတစ်ချောင်းပြန်ပြီးတော့ရေးလာပါတယ်။သွေးအုပ်စုအမျိုးအစားနဲ့ဖြစ်နိုင်ခြေယောဂါဆိုတဲ့အစီအစဉ်ကိုကိုဝင်းမင်းတင်ဆက်ပေးခဲ့တာမှသူကကျမရဲ့သတင်းဆောင်ပါးတွေအရန်ကိုနားထောင်လို့ကောင်းပါတယ်။ကျွန်တော်ကတော့ဘီသွေးပိုင်ရှင်ပါဆိုပြီးတော့ရေးလာပါတယ်။ VOA ကနိုင်ငံရေးသုံးသပ်ချက်ကိုနားဆင်ပြပြန်ရေးလာတဲ့သောရှင်အောင်နိုင်စုကတော့သူ့အမြင်ကိုရေးလာတာပါပြည်သူတွေအနေနဲ့အသည့်အမြင်တွေနည်းနေတာတော့သိကြပါတယ်တင်90တောင်ခံလာရပြီပဲအခုမှအစပဲရှိသေးတာပြည်သူတွေကိုနားဝင်အောင်ရှင်းပြပေးရပါမယ်ဆိုပြီးတော့ဒီရတားအစိုးရအုပ်ချုပ်မှုကိုပြောင်းလဲလာတာတိတ်မကြားသေးတဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံထုတ်တဲ့ဖွံ့ဖြိုးရေးလမ်းကြောင်းကိုစိတ်ရှိရှိနဲ့ရှောက်လှမ်းရပါမယ်ဆိုပြီးတော့ပြန်ပြီးရေးလာပါတယ်ကျမတို့ VOA ကနေပြီးတင်ဆက်ပေးသွားတဲ့အစီအစဉ်တစ်ခုဖြစ်တဲ့အရက်ဖက်စစ်ဖက်ဆက်ဆံရေးကောင်းဖို့လိုအပ်ဆိုပြီးတော့ဒီဥကြောစင်သာတင်ဆက်ပေးတဲ့မြမအရေးသုံးသက်ချက်အစီအစဉ်မှာပြန်ပြီးရေးလာတဲ့သောရရှင်ရဲ့အမြင်ကိုလည်းဖော်ပြပေးချင်ပါတယ်နော်မြမမျက်မှောက်ရေးဆွေးနွေးခန်းမှာဒီမြမနိုင်ငံကအရက်သားအစိုးရနဲ့စစ်တပ်ဆက်ဆံရေးကတိုင်းပြည်ငြိမ်းချမ်းသာယာရေးဖွံ့ဖြိုးတိုးတက်ရေးတို့အတွက်မရှိမဖြစ်လိုအပ်နေတယ်ဆိုတဲ့အကြောင်းကိုဆွေးနွေးသွားတာပါလက်ရှိအချိန်မှာလိုအပ်သလောက်ညီညွတ်နေကြပါရဲ့လားဘလို့နေရာမျိုးမှာကွဲလွဲမှုရှိနေပါလဲဆိုပြီးတော့မြမရေးလေးလာသုံးသက်တဲ့ကိုဝင်းမင်းနဲ့ဦးကျော်စန်သာမြမမျက်မှောက်ရေးရာခန္ဓာမှာဆွေးနွေးပေးထားပါတယ်ဒါကိုတုံ့ပြန်လာတဲ့သောရရှင်ကတကုံမျိုးတက်ကသောရရှင်ဦးလာထွန်းဖြစ်ပါတယ
်တိုင်းသားတွေခွဲထွက်လေဦးမယ်ဆိုတဲ့စိုးရင်စကားအစဉ်မြဲရှိနေသေးတဲ့သဘောပေါ့ဘာလို့ဆိုလိုမှန်းမသိပါဘူး60နှစ်ဖရန်နီလာကံမှာစစ်ထောက်လိုင်းရေးကကထောက်အမိန့်နဲ့အမှတ်နှစ်ထောက်လိုင်းရေးကဒီရှမ်းကနေခွတ်ထွက်မယ်ဆိုတဲ့လမ်းကျုပ်အစဉ်ကစားရေးခိုင်းပြီးတော့တက်ထဲမှာလှုပ်ဆော်ခိုင်းခဲ့တာကိုနောက်ပိုင်းမှာတိကျကျဖော်ထုတ်ထားတာတွေ့နိုင်ပါတယ်စစ်တပ်ကအာဏာသိမ်းဖို့ပြင်ဆင်ခဲ့တာကိုလည်းတက်ချုပ်ဟောင်းဦးတင်ဦးရဲ့ကိုတွေ့ပြောဆိုချက်ကိုရေဒီယိုအမေးဖြေတစ်ခုမှာ NLD ဦးတင်ဦးပြောထားတာရှိပါတယ်နိုင်ငံတော်လှုပ်ရှားမှုကြီးကိုထိန်ချမှုကြီးပါမကြသေးခင်ကတမိုင်းအဖြစ်ပြက်တွေမှာအခြေခံဥပဒေနဲ့တရားဥပဒေအမြင်ကကြီးဖို့ဆိုတာLegitimacy တရားဝင်ဖြစ်မှုအယူဆအတွက်အင်မတန်အရေးကြီးတာပါ။ဘာဖြစ်လို့တက်နဲ့အရက်ဆိုတဲ့စကားဖြစ်လာတာလဲမသိဘူး။တက်ဟာအခြေခံဥပဒေချိုးဖောက်အာဏာသိမ်းမှုကြီးကျွလွန်ခဲ့တော့ပြစ်မှုတရားဥပဒေတရားစီရင်ရာမှာကာလစီကံအကန့်အသတ်မရှိတဲ့ဥပဒေအခြေခံသဘောကိုကျွန်တော်တို့လုံးဝနားလည်သဘောပေါက်ကြရမှာပါ။ဆရာနာရှင်စနစ်ပါလို့အတိအလင်းကြေညာထားရင်တော့ကျွန်တော်တို့မျက်နှာချိုသွေးရမှာပေါ့လေ
။ဒါကတခုံမျိုးသစ်ကဦးလာထွန်းရဲ့အမြင်ဖြစ်ပါလေ။မြန်မာနိုင်ငံမှာအရက်ဖက်အစ်စ်ဖက်ဆက်ဆံရေးကောင်းဖို့လိုအပ်ဆိုတဲ့အကြောင်းစင်နဲ့ကျမတို့ VOA ကဆွေးနွေးတင်ဆက်ပေးခဲ့တာမှာနောက်ထပ်သူ့ရဲ့အမြင်သဘောထားကိုတုံ့ပြန်ရေးသားလာတဲ့သောရရှင်နောက်တစ်ယောက်ကတော့ဦးဆန်ထွေဖြစ်ပါတယ်သူ့ရဲ့သဘောထားကတော့
တိုင်းပြည်အတွက်ပြည်သူပြည်သားတွေအားလုံးအလို့အကင်တွေရနိုင်မယ်အချက်အလက်ကလေးတွေများများပြောစေချင်ပါတယ်ကျွန်တော်တို့အသည့်အလို့မရှိတဲ့သူတွေများနေပြီးတော့ကုန်စည်နှုန်းတွေတက်နေတာတွေနောက်ပြီးအလို့အကင်မရှိတာအရင်မရှိလို့လားရခင်အစိုးရထက်အလို့အကင်ဘာကြောင့်ပြည်သူပြည်သားတွေမရနေတာလဲဆိုတာတိတာထင်ရှားနေတဲ့အချက်တွေကိုပြောပြပေးပါခင်ဗျာ
ဒီသောရရှင်ဦးစံထွေကတော့နိုင်ငံမှာရက်ဖက်စစ်ဖက်ဆက်ဆံရေးကောင်းပြီးတော့နိုင်ငံတိုးတက်အောင်လုပ်နေတဲ့ဒီပိုင်းနဲ့ထဲမှာပဲဒီပြည်သူပြည်သားတွေအားလုံးအတွက်အခွင့်အလမ်းတွေလည်းလမ်းဖွင့်ပေးပါဆိုတော့သူ့ရဲ့လိုအပ်ချက်ကိုရေးပြလာပါတယ်ရှင်သောရရှင်ရဲ့အရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်အခုတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတပုတ်နဲ့ကြားဖြတ်ပြီးတော့ဖျော်ဖြေပေးကြပါတယ် Imagine Dragons အဖွဲ့တည်ဆိုထားတဲ့ Believer ဆိုတဲ့သင်းလေးကိုနားဆင်ခံစားကြပါဦးFirst things first, I'ma say all the words inside my head. I'm fired up and tired of the way that things have been. Oh, ooh, the way that things have been. Oh, ooh. Second thing, second, don't you tell me what you think that I can be. I'm the one at the sail. I'm the master of my sea. Oh. I was broken from a young age, taking my soak into the masses, writing my poems for the few that look at me, took to me, shook at me, feeling me, singing from heartache, from the pain, taking my message from the veins, speaking my lesson from the brain, seeing the beauty through the... ချင်းထွက်ကွန်ချက်ဖွဲ့တည်ဆိုထားတဲ့ Believer ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါ VOE သောရရှင်နေအနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းညာရယ်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ် Facebook မှာ VOE မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOE Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့သတင်းပေးခြင်းပါတယ်ရှင်သောရရှင်တွေကိုနောက်ပိုင်းမှာမြန်မာသချင်းလေးတစ်ပုဒ်နဲ့လည်းမေတ္တာတိလက်ဆောင်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်နော် VOE ကအစီအစဉ်တွေကိုနားထောင်ပြီးတော့ဖြစ်စေပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ဖြစ်စေသောရရှင်တွေကိုပိုင်းအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိပါတယ်နော်ဟဲ့ချဲမှာသောရရှင်တယောက်ရေးလာတာကတော့ကျော်လင်းဆိုတဲ့သောရရှင်မှာသူက
မင်္ဂလာပါ VOE ကျွန်တော်အနေနဲ့ပထမအဦးဆုံးကြိမ် VOE ကိုစာရေးဘူးတာပါမြန်မာနိုင်ငံမှာမြို့ကြီးတွေမှာဘာသာပေါင်းစုံညီညာရေးစုတောင်းပွဲတွေလုပ်နေတာကောင်းပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့ပညာရေးမှာညီညာရေးနဲ့ပတ်သက်တဲ့ကဗျာတွေဝိထုတို့တွေယတ္တစာပေတွေထည့်သွင်းမှသာထိရောက်မယ်လို့ထင်ပါတယ်
ငင်းငယ်ရေးစုတောင်းပွဲတွေလုပ်နေတဲ့အပြင်ပညာရေးမှာလည်းကလေးတွေကိုငငယ်တွေကငင်းငယ်ရေးနဲ့ပတ်သက်ပြီးတော့စာပေတွေကတစ်ဆင့်တင် जा ပို့ချထားတော့မှထိရောက်ပါလိမ့်မယ်ဆိုပြီးတော့ဒီသောရရှင်ကျော်လင်းသူ့ရဲ့အမြင်ကိုရေးပြီးတော့အကြံပေးလာပါတယ်အခုတော့ကြမ်းရှိနေတဲ့အချိန်ပိုင်းတွေမှာသောရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားခြင်းပါတယ်ရင်ဖွင့်စာတွေထဲမှာတော့သောရရှင်ဦးမမောင်သိန်းကအတွင်ကူပြောင်းရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံအတွက်သူဘာတွေအားမလို့အားမရဖြစ်နေလဲဆိုတာကိုသူရဲ့အမြင်ကိုရေးလာပါတယ်ရှင်
။နိုင်ငံရေးဘင်္ဂလီချမ်းပန်သမားတွေရဲ့တက်ခတ်မှုနောက်ပိုင်း OIC နဲ့ကုလသမဂ္ဂတို့ရဲ့တပတ်သက်ပူကြသောတပ်တမန်ရေး PR တွေနဲ့ရင်ဆိုင်နေရတဲ့ငင်းချမ်းရေးရန်ကုန်မလွင့်ပြန်နိုင်သေးသောပြည်တွင်းငင်းချမ်းရေးခီးလန်းကိုဆက်လက်ရှောက်လန်းနေရတဲ့မီဒီယာလွတ်လပ်ခွင့်အားနည်းလာတဲ့စီးပွားရေးနှေးကွေးနေပြီးအခြေခံလူဒန်းစားများဝင်ငွေနှဲပါမှုနဲ့ကုန်စည်နှုန်းကြီးမြင့်မှုကိုရင်ဆိုင်နေရပါတယ်2019ခုနှစ်မှာနိုင်ငံရေးစီးပွားရေးမီဒီယာလွတ်လပ်ခွင့်ငင်းချမ်းရေးနဲ့ပတ်သက်ပြီးအားရကျေနပ်စရာမရှိဘူးလို့ပဲကျွန်တော်ထင်ပါတယ်
။ဒါကဥမမောင်သိနိုင်ငံရဲ့တိုးတက်ဖွံ့ဖြိုးမှုတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့စိတ်ထဲမှာဘာတွေများအောင်လို့အားမရဖြစ်နေလဲဆိုတာပြောသွားတာပါ။သောရရှင်ခွန်ကောင်ဆက်ဦးဆိုတဲ့သောရရှင်ကတော့သူတို့ဒေတာမှာသူတို့ဒေတာဆိုမြင်လဲဘယ်ဒေတာလဲလို့တော့ရေးမထားပါဘူးနော်။သူတို့ဒေတာမှာလောင်းကစားတွေပေါ်ပေါ်မြများဖြစ်နေပြီးတော့ဒါကိုတက်ဆိုင်ရကလည်းအရေးမယူပါဘူးဆိုပြီးတော့အခုလိုမျိုးတိုင်ကြားလာပါတယ်။
ရဲတပ်ဖွဲ့တွေအနေနဲ့လိုင်းချေးယူပြီးတော့တရားဝင်သဘောခွင့်ပြုထားတဲ့တစ်လုံးနှလုံးသုံးလုံးလောင်းကစားတွေဟာအခုဆိုရင်အတော်လေးပြန်ပွားလာနေပြီခင်ဗျ။အရင်ကခိုးကြောင်ခိုးဝဲလှုပ်ရှားနေတာကနေအခုဆိုရင်လူရှည်မချောင်ပေါ်တင်လှုပ်ရှားလာကြပြီခင်ဗျ။ဒိုင်းနေလဲရောနေမတော်ပဲနဲ့တယောက်ကနေသုံးယောက်ဖြစ်လာတယ်ခင်ဗျ။ကျောင်းဆရာတွေနိုင်ငံဝန်ထမ်းတွေအစိုးရဝန်ထမ်းတွေကအစဒိုင်းဖြစ်ကုန်ပြီခင်ဗျ။ဒီလိုအခြေအနေမှာ VOA မြန်မာပိုင်းအနေနဲ့အစိုးရကိုတစ်ဖက်တစ်လမ်းကနေအသိပေးဖို့ပြပေးကိုကြိုးစားစီခြင်းပါတယ်ခင်ဗ
ျ။ဟုတ်ကဲ့ဒီတော်ရရှင်အနေနဲ့ဘယ်နေရလဲဆိုတာရေးမလာတဲ့အတွက်ကြောင့်မလို့ဒီကိစ္စအတွက်အရာရှိတွေလိုက်လံစုံစမ်းပြီးတော့အရေးယူဖို့တော့နည်းနည်းအခက်အခဲရှိမယ်ထင်ပါတယ်နော်။နောက်တစ်ခါဆိုရင်တော့ကိုယ့်ဘက်ကတည်ကြရင်တော့ဘယ်နေရာမှာဖြစ်နေလဲဆိုတဲ့ဒေတာနာမည်လေးတော့ဖော်ပြပေးပါလို့ပြောချင်ပါတယ်။တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။မြန်မာတချစ်တော်ရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းလက်ဆောင်ပေးအောင်မှာဖြစ်ပါတယ်နော်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုထွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါရှင်အခုတော်ရရှင်နေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့မြစ်တာဒီလက်ဆောင်ထုတ်လွှင့်ပေးခြင်းပါတယ်ရှင်စောင်းလိုင်းရေးတာပြီးတော့ဇော်ဝင်းထုတ်တည်ဆူထားတဲ့လူဆိုတဲ့သချင်းလေးကိုတော်ရရှင်နေအားလုံးအတွက်ဒီကနေ့မြစ်တာဒီလက်ဆောင်ထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်ဒီသချင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော်
အဆတော့ငါမြောက်ပင်ပေးတယ်မတွေ့နဲ့တဲ့ချင်းသေးရမယ်တကယ်ဒုက္ခရောက်တော့ပြေးတယ် မောင်တဲ့ငါရောက်သွားရောတရားမှသတိမရဘူးဘသူမှမရှိကြဘူး Oh Lulu Lulu Just so no one near me နေရတော့နဲ့တကြတယ်လုံးကရအတားစိတ်လူလူလူလူခနာတာဘဝကြီးကိုကြိုင်ဆိုင်တော့ဝဲရင်းနဲ့ပဲနေဝင်မောချုံသွားကြတယ်လူတွေလူတွေအပါတွေလောက်ရင်အပါကြီးမကြတယ်ရစက်တကြတယ်မတိကြတယ်高兴的家啊说了啊妈妈的能收到老哥哥啊妈的牙哥奶奶
ကျွန်တော်တို့သိဆိုထားတဲ့လူဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြဖို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ချန်ပေးစာတွေရှင်ဖွင့်စာတွေနဲ့တေးတချင်တောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်နော် Facebook အပြင် Internet စာမျက်နှာပေါ်မှာလည်းအစီအစဉ်တွေကိုတင်ထားပေးပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါလိမ့်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ The mountain I yelled to you. The yama tadi mayabu. But do I wish you to. Oh lure lure. Canada walk you. Can say don't wish you never. Then we march out to our day.Oh, Lure, Lure, a madre low yin, a madre ma cha de, yes, a cha cha de, but di ja de bula, ma kong shin de cha, a so mya ro a ma pe ye, nam so na lo ka go, a madre ya ga nai le ime, a madre low yin,
မေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများခန်းနာကိုနားဆင်ခဲ့ကြရတာပါအခုဆက်ပြီးတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာအချိုကျတဲ့သူတွေသဘောကျနှစ်သက်စေမဲ့မုတ်အချိုပြတိုက်ကိုဖွင့်လှစ်လိုက်ပါပြီတရုတ်နိုင်ငံတောင်ပိုင်းဂွမ်တောင်းပြည်နယ်ကွမ်ကျိုးမြို့မှာတော့တရုတ်နှစ်သက်ကူအတွက်တစ်မျိုးလုံးမီးရောင်စုံထွန်းညှိဆင်နွှဲခဲ့ကြပါတယ်အခုလိုထူးခြားဆန်းပြသတင်းတွေကိုမဲဤတန်စင်နဲ့ကျွန်တော်ငိမ့်ချမ်းကတင်ပြထားပါဗျာ
။ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာအချိုကျတဲ့သူတွေသဘောကျစီမဲ့အချိုပြတဲ့ကိုဖွင့်လှစ်လိုက်ပါပြီ။ February 10ရက်နေ့ကစတင်ဖွင့်လှစ်လိုက်တာဖြစ်ပြီးတော့တခြားနယ်လှုပ်ထားတဲ့အချိုမုံမျိုးစုံကိုပြသထားပါတယ်။ဝင်းကြီးကတော့တယောက်ကိုဖိလစ်ပိုင်ပီဆို900ကနေ800ချီပြီးတော့ American Dollar နဲ့ဆိုရင် $13 ကနေ $15 လောက်ကျတဲ့မှာဖြစ်ပါတယ်။အခန်းတိုင်းမှာပြသထားတဲ့အချိုမုံတွေကိုလည်းကြည့်ရှုလေ့လာရင်းနှီးစပ်နိုင်ပါတယ်။ပြတဲ့ဝင်မှာတော့ဒိုနတ်ပုံအဝိုင်းအကြီးကြီးတစ်ခုဖန်တီးထားတဲ့အထဲကိုရှော့စီပြီးဝင်ရတာပါ။ထောင်စုနှစ်လူငယ် millennial တွေကိုအဓိကပြစ်မှတ်ထားတာဖြစ်ပြီးတော့ငငယ်တုန်းကစားခဲ့ပြီးတဲ့အချိုမုံတွေကိုပြန်လည်နှီးစပ်ရဖို့အတွက်ဖန်တီးခဲ့တာပါလို့ပြတဲ့ပူတွေတီထောင်သူ Nico Q ကပြောပါတယ်။တချို့ပြကန်းတွေမှာဆိုရင်တကြားမုံလေးပွေ cotton candy ပဲရောင်တွေနဲ့အလှဆင်ထားတဲ့အတွက်ပြကန်းကိုကြည်င်းနဲ့အလှဆင်ထားတဲ့ cotton candy တွေကိုလည်းတခါတည်းစားနိုင်ပါတယ်အချို့မုံတကြားတွေရဲ့ဖြစ်ပေါ်လာပုံတွေကိုရှင်းပြထားသလိုအရသာမျိုးစုံခန်းစားရအောင်လည်းထည့်သွင်းထားပါတယ်ဒီပြတိုက်ဟာအချို့ကြိုက်တဲ့ဖိလစ်ပိုင်ပြည်သူတွေအတွက်မနီလာမြို့ Conrad Hotel မှာဖွင့်လှစ်ထားတာလည်းဖြစ်ပါတယ်ရှင
်2018ခုနှစ်တရုတ်နှစ်တကူဟာကြက်နှစ်ကနေခွေးနှစ်ကိုကူးပြောင်းခဲ့တာဖြစ်ပြီးတရုတ်ပြည်သူတွေဟာနေရအနှံ့ပုံစံမျိုးမျိုးနဲ့နှစ်တကူပွဲတွေဆင်နွှဲခဲ့ကြပါတယ်တရုတ်နိုင်ငံတောင်ပိုင်းဂွမ်တောင်းပြည်နယ်ကွမ်ကျိုးမြို့မှာတော့တစ်မျိုးလုံးမီးရောင်စုံထွန်းညှိပြီးဆင်နွှဲခဲ့ကြပါတယ်ကွမ်ကျိုးမြို့အမှတ်အသားတစ်ခုဖြစ်တဲ့ကန်တုံမျော်စင်ကိုလည်းမီးရောင်စုံထွန်းညှိပြီးတော့2018တရုတ်နှစ်ကူးကိုကြိုဆိုခဲ့ကြပါတယ်ဒါအပြင်မျော်စင်သားမှာအဝေးထိန်း drone ယာဉ် 300 ကျော်ကိုအသုံးပြုပြီးတရုတ်ရုံးမြင့်တန်ကြားဆက်လုံးCGTN ဆိုတဲ့စက်လုံးကိုတရုတ်ဖော်ပြခဲ့ပါတယ်ဒီ drone မီးအလှပြပွဲဟာ
ကွမ်ဂျိုးနဲ့ပဲရစ်မြို့ဆုံတွေ့ကြတဲ့အခါလို့နာမည်ပေးထားတဲ့ပြပွဲရဲ့အစိတ်ပိုင်းတစ်ခုဖြစ်ပြီးတော့ပြင်သစ်နိုင်ငံပဲရစ်မြို့မှာရှိတဲ့အီဖယ်မြော်ဆင်မှာလည်းအခုလိုတရုတ်နှစ်ကူအတွက်မီးရောင်စုံတွေထွန်းကြီးခဲ့ပါတယ်။ Slim Waste ခါသေးသေးအဆောက်အုံလို့လူသိများတဲ့ကွမ်တုံမျှော်စင်ကိုမီးထွန်းဖို့အတွက်မီးမောင်း900ကျော်နဲ့လေဆာမီးမောင်း30လောက်အသုံးပြုခဲ့ရပါတယ်။မြို့လုံးအနှံ့မီးအလှဆင်ထားတဲ့အဆောက်အုံပေါင်း440ကျော်ရှိနေတဲ့အတွက်လည်းညဘက်မှာမြို့ရဲ့အလှကရှူမကြီးအောင်ဖြစ်နေခဲ့ပါတယ်ခင်ဗျာ
။အာရေဗျကျွန်းဆွယ်မှာရှိတဲ့အိုမန်နိုင်ငံကကနာရထဲမှာအာကာသစခန်းတစ်ခုကိုတည်ဆောက်ပြီးတော့အင်္ဂါကြိုမှာအငဲတဲ့ခြေချနေထိုင်ဖို့အစမ်းလေးကျင့်ပြင်ဆင်နေကြပါတယ်။ဒီစခန်းကိုဩစတြေးလျအာကာသဖိုရမ်ကဦးဆောင်တာဖြစ်ပြီးတော့အိုမန်အစိုးရကအထောက်ပံ့ပေးထားပါတယ်။အင်္ဂါကြိုခြေနေနဲ့တူညီပြီးတော့လူနေထိုင်ဖို့မသင့်တော်တဲ့နေရာမှာအသီးရွက်ဆိုင်ပြုလို့ရအောင်ဆက်သက်မှုမျိုးပါဝင်တခြားဆက်သက်မှုတွေလည်းလုပ်နေကြပါတယ်။စခန်းမှာပါဝင်လေ့ကျင့်သူတွေဟာစေတနာဝန်ထမ်းအများစုဖြစ်ပြီးတော့စခန်းကိုတော့ MRD 18 Mission လို့နာမည်ပေးထားပါတယ်။စေတနာဝန်ထမ်းတွေထဲမှာသူတေသူတွေ၊တီထွင်ဖန်တီးသူတွေနဲ့အာကသကျွမ်းကျင်သူတွေလည်းပါဝင်ပါတယ်။အင်္ဂါကြိုမှာအခြေချနေထိုင်ဖို့ဟာအရင်တုန်းကသိပ္ပံဝတ္ထုစိတ်ကူးရင်ဆန်ခဲ့ပေမဲ့အခုချိန်မှာတော့အမေရိကန်အစိုးရနဲ့စွန်ဦးတီထွေသူတို့ရဲ့ရည်မှန်းချက်တစ်ခုဖြစ်လာနေပြီဖြစ်ပါတယ်။အင်္ဂါကြိုကိုသွားတဲ့အခါမှာလိုအပ်တာတွေကိုအကုန်ယူမသွားနိုင်တဲ့အတွက်ဂျိုးပေါ်မှာရှိတဲ့ပစ္စည်းတွေကိုသုံးနိုင်အောင်ပြင်ဆင်နေကြမှုတွေကိုအာရုံစိုက်နေကြပါတယ
်။အခုလိုထူးခြားစံပြသတင်းတွေကိုမဲဤတန်စင်နဲ့ကျွန်တော်တို့ကတင်ပြပေးခဲ့တာပါ။ VOA မြန်မာပိုင်းရဲ့တနင်္ဂနွေညပိုင်းအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။မနက်ဖြန်မနက်6:00နာရီ9:00နာရီထိထုတ်လွှင့်ပေးမယ့်တနင်္လာမနက်ခင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့48တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်။အခုကြံနေသေးတဲ့အချိန်မှာတော့သတင်းအချင်းချုပ်ကိုမတ်သိန်းကြီးထိုက်ကတလဲကြေညာပေးပါမယ
်။ပြီးခဲ့တဲ့သတင်းဘက်ကဖလော်ရီဒါအထက်တန်းကျောင်းမှာအသက်19နှစ်အရွယ်အမျိုးသားကလူစုလူဝေးတွင်ပြစ်ခတ်မှုမတိုင်ခင်အချက်ပြခဲ့တာတွေကိုသတိမထားခဲ့မိတဲ့အတွေ့နိုင်ငံရဲ့ထိပ်တန်းတရားဥပဒေစိုးမိုးရေးဌာနကိုသမ္မတဒေါ်နယ်ထရန့်ကဝေဖန်လိုက်ပါတယ်။ဖလော်ရီဒါအထက်တန်းကျောင်းကိုဝင်ရောက်ပြစ်ခတ်ခဲ့သူကကြိုတင်အချက်ပြမှုတွေကိုပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ဘက်ကသတိမထားနိုင်ခဲ့တာဟာဆိုရင်သိက္ကိုဝန်းနေဖို့ကောင်းကြောင်းလက်တင်ခံနိုင်ကြမရှိကြောင်းမနေ့စနေနေ့ညမှာသမ္မတထရန့်က Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါ။ FBI ဟာထရန့်ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားကြားပေါင်းကြံတာတွေကိုဖော်ထုတ်တာနဲ့ပဲအချိန်ကုန်ခံကြိုးပမ်းနေတဲ့အကြောင်းနဲ့တကယ်လုပ်ရမယ့်အလုပ်တွေကိုပြန်လုပ်ပြီးအားလုံးဂုဏ်ယူရအောင်လုပ်ပါလို့သမ္မတထရန့်ကရှင်းသားခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတော့ပြည်내အုပ်ချုပ်ရေးမှူးတဦးကသူ့ကိုယာရုကဖယ်ရှားတဲ့သမ္မတရဲ့အမိန့်ကိုထပ်ပြီးဖီဆန်လိုက်တာကြောင့်ဒီကနေ့တနင်္ဂနွေနေ့မှာနိုင်ငံရေးပဋိပက္ခကပို့ပြီးတော့ရှုပ်ထွေးလာနေပါတယ်။အီရန်မှာတော့ပြည်တွင်းပြန်တမ်းတဲ့လေရင်တစ်စင်းဇက်ဂရော့တောင်နှင်းတွေအပေါ်မှာပြက်ချခဲ့ပြီးလိုက်ပါသွားသူ66ဦးစလုံးသေဆုံးခဲ့ရပါတယ်။လေရင်ပေါ်မှာကလေးငယ်တဦးအပါအဝင်ခီးသည်60နဲ့လေရင်အမှုတန်း6ဦးလိုက်ပါသွားတဲ့အကြောင်း SMN လေးချောင်းလိုင်းတာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းမြို့တော်တေရန်ကနေကီလိုမီတာ960လောက်ဝေးတဲ့ Isfahan ပြည်နယ်ယဇုမြို့ကိုပြန်တမ်းခဲ့တာဖြစ်ပါတယ်။လင်းရင်ပြက်ကြရာဒေသကိုကယ်ဆယ်ရေးအဖွဲ့တွေဆေးလွတ်ထားတဲ့အကြောင်းအီရန်ဘက်ကပြောပါတယ်။ဒါပေမဲ့ယာဒီဥရုဆိုရတာကြောင့်ရဟတ်ရင်တွေဆင်းသက်လို့မရဖြစ်နေပါတယ်ရှင
်။တရင်အချင်းချုပ်ကိုမတ်တိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့မတ်စုမွန်ဖြစ်ပါတယ်။အတန်ဖန်းအင်ဂျင်နီယာကတော့ Vitex Zonya ဖြစ်ပါတယ်။ကျွန်တော်ငိမ့်ချမ်းပါဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်သောတာရှင်တွေအားလုံးကျန်းမာရွှင်လန်းကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.